ဒီနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတကယ်1388ခုနှစ်ဘာကောင်လာဇန်3ရက်2016ခုရှင်းလာပိုင်း6ရက်စနေနေ့နေ့လည်ခင်းအခါကာလမှာစင်ကာပူနိုင်ငံမိုးကုတ်ဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးပြည်မအဖွဲ့အစည်းတစ္ဆာပါရမီဓမ္မရည်သာမှကျင်းပပြီးတော့ကျင်းပကြတယ်303ချိန်မြောက်တဏိဒာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနအထိမ်းမှဖြစ်ဖြင့်3ရက်တာနေ့တရားစခန်း2ရက်တာညချမ်းတရားပွဲအစည်းအဝေးမှာဦးဇင်းတို့ဒီကနေ့ပထမအဆုံးနေ့မှာပြည်သက်ပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောပြတော်မူတဲ့တရားဒေသနာတော်တို့ကိုနားယူကြည်ညိုကြည်ကြမယ်တရားတော်ကိုအာရုံပြုကြရအောင်နော်ဒါဦးဇင်းတို့ညချမ်းအခါမှာဟောမိတ်တရားကိုတော့တဏှာကြီး15မိနစ်လောက်အချိန်ပြီးတော့ဟောမယ်ပေါ့ခုလိုနေ့တိုင်းကနေ့ကင်းဟောတဲ့တရားမှာတော့မိနစ်50လောက်တဏှာကြီး၄ပါးလောက်အချိန်ပြီးတော့အဲ့ဒါဦးဇင်းကအချိန်စီရင်ကိုကြည့်လိုက်တဲ့အခါမှာဒီလိုတရားတော်လေးတွေက5ကျင်း6ကျင်းလောက်ရှိမယ်ပေါ့တရားကြီးတွေကဘုံဘုံရောက်တုံးဆိုပြီးတော့တရားများများနာရအောင်မနေ့ပြန်ပါရှင်တရားကို၄ချိန်တောင်လှုပ်ထားဟုတ်လားအဲ့တော့ဆရာတော်ကလည်းပြောရတယ်တရားဟောတယ်ဆိုတာအားဆက်ရတဲ့အနေထားရှိလို့ပြန်ပန်းနေတော့ဒါမှမလို့တတ်နိုင်တော့တော့ဦးဇင်းတို့လည်းပြောသွားမှာတော့ဒီအချိန်တို့လေးတွေဟောတဲ့အချိန်မှာဦးဇင်းတို့ကအကြောင်းအရာလေးတစ်ခုကိုစွတ်စွတ်စီစီလေးဖြစ်သွားစေချင်တာ။လွန်ခဲ့တဲ့9နှစ်လောက်ကပရိနာကန်ရှိကလမှာဦးဇင်းတို့ဘောဓိပက္ခိယတရားဆိုပြီးတော့ခုနှစ်ရက်တရားတော်လေးခုနှစ်ပုံဟောတာအဲ့ဒါလေးကအခုမှတ်တမ်းလေးဖြစ်နေတော့ကိုဒီတရားစကားမှလည်းပဲအဲ့လိုလေးဟောပြောချက်လေးတစ်ခုစွတ်စွတ်စီစီလေးဖြစ်စေချင်တာ။ဒီလိုဟောပြောချက်လေးစွတ်စွတ်စီစီဖြစ်ဖို့ဆိုတာကတရားနာတဲ့ပုဂ္ဂိုလ်ရဲ့ပုံမှာလည်းပဲအများကြီးမူတည်နော်ဟောရတဲ့အနေထားကနော်လမ်းပုံမှာရောမျိုးနေတဲ့ပေသက်ကိုဟောရတာနဲ့ဓမ္မယုံနဲ့တတိစီစီတရားအထုတ်တဲ့ပုဂ္ဂိုလ်တွေကိုဟောရတာကခန္ဓာချက်ချင်းမတူဘူးခန္ဓာချက်ချင်းမတူတဲ့အခါကျတော့ဘဇကထွက်လာတဲ့ဇာကချင်းလည်းပဲသိပြီးတော့မတူဘူးတော့ခုဒီလိုငြင်းငြင်းရှင်းရှင်းဖြစ်နေတဲ့ချိန်မှာဦးဇင်းကအေးစီစီစဉ်းစားတဲ့အကြောင်းအရာလေးကိုပြောရတာပို့ပြီးတော့အစင်ကြီးတယ်အဲ့တော့အခုဘာပြောနေတာရောလို့ဘောကစပြီးတော့ဦးဇင်းကစဉ်းစားခဲ့တယ်တော့ဘာပြောနေလဲဆိုတော့ဦးဇင်းတို့အန္တပုထုဇဉ်ကလျာဏပုထုဇဉ်ဆိုတဲ့ပုထုဇဉ်လေးကိုအစင်အတန်းသတ်မှတ်ပေးတာလေးပေးတယ်လို့အလုံးကြားဝင်နော်လူသားတွေကိုအစင်တန်းခွဲတဲ့နေရာမှာမြတ်စွာဘုရားကအတိဉာဏ်ကိုကြည်ပြီးတော့အစင်တန်းခွဲရလို့ဆိုကြပါစို့အစင်တန်းခွဲရဆိုတာခွဲချမ်းပြီးတော့ဆက်ဆံတာကိုရည်ရွယ်ပြီးတော့ပြောတာမဟုတ်နော်လူတွေမှာပုထုဇဉ်နဲ့အရိယာဆိုတာအစင်တန်းချင်းတူရမလားမတူဘူးနော်ပုထုဇဉ်ဆိုတာကကိလေသာတွေညာလွန်တဲ့ပုဂ္ဂိုလ်ပုထုကိလေသာဇနီးတီတီပုထုဇဉ်တော့ပူလောင်မှုတွေညင်လွန်မှုတွေရှုပ်သွေးမှုတွေအလွန်များတဲ့လူတွေကိုဒါပုထုဇဉ်လို့ပြောတာအရိယာကြတော့ဖြူရှင်တဲ့သဘောစိတ်တကဖြူရှင်မှုတန်ရှင်မှုမြင့်မြတ်မှုရှိတာပုံကိုယ်တွေဟုတ်တာအရိယာလို့ပြောတာအဲ့တလူတွေကိုအဲ့လိုမျိုးပိုင်းခြားတဲ့နေရာမှာသူတို့ရဲ့စိတ်ကသူတို့ရဲ့အတိဉဏ်ကိုကြည့်ပြီးတော့ပိုင်းခြားတာပေါ့ခရတဘုထုရှင်ပြီးတော့အရိယာမှာတော့ဦးဇင်းတို့သောတာပန်အရိယာရှိတယ်သက္ကရာကအရိယာရှိတယ်အနာဂတ်အရိယာရှိတယ်ယ ahanan အရိယာရှိတယ်အကျံများဖြင့်၄မျိုးဒါကိုပဲနော်သောတပတိမခဏသောတပန်ပုဂ္ဂိုလ်သောတပတိပလဇံပုဂ္ဂိုလ်အဲ့လိုခွဲမရှင်ဘူးရှင်မျိုးဖြစ်သွားတယ်ဟုတ်တယ်ပုထုရှင်ကိုကြတော့ဘလို့ခွဲပြန်တော့ဆိုတော့အန္တပုထုရှင်နဲ့ကလျာဏပုထုရှင်အဲ့ဒါအန္တဆိုတာပေးတဲ့တို့အလုံးနားလေပေးသားဟောပညာမျက်စိမရှိဘဲနဲ့အမြင်ကန်းနေတာကိုအန္တလို့ပြောရအောင်နော်ကလျာဏဆိုတာကကောင်းမွန်တဲ့သဘောမြင့်မြတ်တဲ့သဘောပုထုရှင်နေထဲမှာလည်းပဲ နော်ညမျက်စိကျင်းနေတဲ့ပုထုရှင်နဲ့နော်ညမျက်စိရှိတဲ့ခေါင်းမြက်တဲ့ပုထုရှင်လို့ဒီလိုမျိုးကြွယ်ပြားရေပေါ့အဲ့တော့ကိုကအရိယာအဖြစ်ကိုဥတည်ကျထားပြီးတော့သူတော်အောင်လို့ကိုကြိုးစားအထောက်ကျရမယ်ဆိုတာလည်းအလုံးနာလည်းထားပြီးတော့အဲ့လိုအရိယာစခန်းကိုတလန်းနိုင်ဖို့ကြည်ရချထားပြီးတော့ကြိုးစားနေကြတဲ့ဒကာမတို့ဦးရှင်တို့အတွက်အန္တပုထုရှင်အဖြစ်ကနေကလျာဏပုထုရှင်အဖြစ်ကိုရောက်အောင်အရင်ကြိုးစားဖို့မလိုဘူးလားလိုတယ်အဲ့တော့ဦးဇင်းတို့ဒီကလျာဏပုထုရှင်အန္တပုထုရှင်ဆိုတာနဲ့ပတ်သက်ပြီးတော့ဟောလေဒီဆောဗျာကြီးရှင်းသားတော်မူခဲ့တဲ့ခန္ဓာအာရဏတ္တသစ္စာလင်္ကာကျမ်းစာအုပ်လေးတည်တည်လေးရှိအဲ့ဒီစာကိုဆရာကြီးကဘယ်လိုရည်ရွယ်ချက်နဲ့ရေးတာလဲဆိုတော့အန္တပုထုရှင်အဖြစ်ကနေကလျာဏပုထုရှင်အဖြစ်သို့ရောက်ရည်ဆိုတဲ့ရည်ရွယ်ချက်နဲ့ရေးတာဟုတ်လားဦးဇင်းတို့ဒီကနေ့ကတိလက္ခဏဝကအထက်ကရာမှာပြောထားတယ်တဲ့မြတ်စွာဘုရားကပုထုရှင်တွေကိုအန္တပုထုရှင်ကလျာဏပုထုရှင်လို့နှစ်မျိုးဟောထားတယ်ပေါ့အဲ့ဒီမှာအန္တပုထုရှင်ဆိုတာဘာပြောတာတော့ကလျာဏပုထုရှင်ဆိုတာဘယ်လိုပုဂ္ဂိုလ်ပြောတာတော့ဆိုတော့တတ္ထယတခန္ဓာဓာတုအာယတနာဓိတုဥက္ကဟပရိပု္ပ္ပာတယနာဓာရဏပစ္စဝခဏာနိနတ္တိအယံအန္တပုထုဇနောတဲ့အဓိပ္ပာယ်ကဘာပြောတော့ခန္ဓာအာရဏဓာတ်သစ္စာစတဲ့တရားတွေရဲ့အပေါ်မှာသင်ယူမှုမရှိဘူးမေးမြန်းမှုမရှိဘူးနားထောင်မှုမရှိဘူးမှတ်သားထားတာမရှိဘူးစဉ်းစားဆင်ញံတာမရှိဘူးအဲ့ဒါဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအန္တပုထုဇင်လို့နားလည်ရမယ်တဲ့ခန္ဓာအာရဏဓာတ်သစ္စာစတဲ့နည်းနည်းတဲ့တရားတွေရဲ့အပေါ်မှာငါးချက်ပြောတယ်နော်သင်ယူမှုမရှိဘူးမေးမြန်းမှုမရှိဘူးနားထောင်မှုမရှိဘူးဆောင်းထားတာမှတ်ထားတာမရှိဘူးစဉ်းစားဆင်ញံတာမရှိဘူးအဲ့ဒါဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ကိုအန္တပုထုရှင်လို့နားလည်ရအဲ့ဒီခန္ဓာအယတနာဓာတ်သစ္စာစတဲ့လေးနဲ့တရားတွေရဲ့ပုံမှာသင်ယူမှုရှိမယ်မေးမြန်းဆုံးသမ်းမှုရှိမယ်နားထောင်မှုရှိမယ်မှတ်သားထားတာတွေဆောင်းထားတာတွေရှိမယ်စဉ်းစားဆင်ញံထားတာတွေရှိမယ်ဆိုရင်တော့သူ့ကိုကလျာဏပုထုရှင်လို့နားလည်ရမယ်တို့ဒကာတော်မတို့ဦးရင်တို့အန္တပုထုရှင်အဖြစ်ကနေကလျာဏပုထုရှင်အဖြစ်ကိုကိုတက်လှမ်းကျင်တယ်ဆိုလို့ရှိရင်ခန္ဓာအာရဏဓာတ်စတဲ့လေးနဲ့တဲ့တရားတွေအပေါ်မှာတော့သင်ယူမှုမေးမြန်းမှုနာယူမှုမှတ်သားထားမှုစဉ်းစားဆင်ញံမှုဒါတွေရှိဦးမလို့လားဟုတ်တယ်ဒါကြောင့်မလို့ဦးရင်တို့ဒီကနေ့နော်ဒီတရားစခန်းလေးမှာကလျာဏပုထုရှင်ရှိရည်ဆိုတဲ့နော်အနေထားတရားကိုရည်ရွယ်ပြီးတော့နောက်ကန္တာအာရဏဓာတ်သစ္စာပရိစ္ဆသမုပ္ပါဒ်ဒီလေးနဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တစ်ချိန်တစ်ချိန်ကိုဟောတစ်မျိုးတစ်မျိုးဦးဇင်းတို့ပြောဖို့ရှိတဲ့ဓာတ်အောင်အဲဒီနေ့ပထမဆုံးနေ့မှာဒီအချိန်တို့တရားဝဲလေးမှာဦးဇင်းကဘာပြောရင်လို့ဆိုတော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ပြောပါမယ်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ပေးတဲ့ပေါင်းတော်အောင်တို့မှတ်သားထားမယ်လေ့လာမယ်စုံစမ်းမယ်ဒါကိုစဉ်းစားမယ်ဆင်ခြင်မယ်နားလည်မယ်ဆိုလို့ရှိရင်ကိုယ်ဟာကလျာဏပုထုရှင်ရှင်မဝင်နိုင်ဘူးလားဝင်နိုင်တယ်တတိခန္ဓာဆိုတဲ့အတုံးလုံးဒီခန္ဓာ၅ပါးဆိုတာနဲ့ပတ်သက်ပြီးတော့လည်းထိုက်တဲ့အသိဉာဏ်တွေပိတ်တော့မှရှိကြပြီလားပါမရှိသေးဘူးထင်လို့အသိအစမ်းလုပ်ပြီးတော့ပြောတာတော့မဟုတ်ပါဟုတ်လားတိုးတိုးလည်းပဲဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့နော်သင်ယူစရာတွေမှတ်သားစရာတွေကအလွန်တရာမှများပြားပါလေဘုရင်တို့ဤကေ၅ရက်ထဲမှာတန်ယုတ်တဏိကေဆိုတာရှိတယ်။အဲ့ဒီတန်ယုတ်တဏိကေထဲမှာသတ္တယုတ်၅ဉာဏ်ထဲမှာခန္ဓာဝကတန်ယုတ်ပါဠိတော်ဆိုပြီးတော့စာဥကြီးတို့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အဲ့ဒါဟောထားတာတွေကိုကြီးမတန်တင်တာ။ဘယ်လောက်ကြီးပြန်လဲဆိုတာ။အဲ့ဒီထဲကမှဦးဇင်းတို့နော်တုတ်တန်နှစ်ဘုံသုံးဘုံလောက်ပဲထုံထုတ်ပြီးတော့ဒီအချိန်တို့တွေအတွင်းမှာပြောနိုင်မှာပါ။ဟုတ်လား။အဲ့တော့ဦးဇင်းတို့ခန္ဓာ၅ပါးဆိုတဲ့စကားကိုဘယ်ကနေစပြီးတော့ပြောရင်လဲဆိုတော့ခန္ဓာဆိုတဲ့စကားလုံးလေးကနေစပြီးတော့မှတ်သားကြည့်ရအောင်နော်ခန္ဓာဆိုတာဘယ်လိုအဓိပ္ပာယ်ရတော့ခန္ဓာဆိုတာအစုအဝေးအပေါင်းအစုအဖွဲ့အစည်းဒီလိုအဓိပ္ပာယ်ရပေါင်းစုထားတာဖွဲ့စည်းထားတာဒါကိုဘာလို့ပြောတော့ခန္ဓာပြောတာပေါက်ပြန်တဲ့တဲ့ရုပ်သဘာဝတရားလေးတွေစုစည်းနေတာဖွဲ့စည်းထားတာပေါင်းစုနေတာဒါကိုယူပဲခန္ဓာအလုံးသားလေဒီကနော်မှတ်သားမှုဟဲ့ခံစားမှုဝေဒနာတွေရဲ့အစုအဝေးအပေါင်းစုကိုကြတော့ဝေဒနာခန္ဓာမှတ်သားမှုတင်ညာတို့ရဲ့အစုအဝေးအပေါင်းစုကိုကြတော့တင်ညာခန္ဓာ နော်စေတနာကောင်းဆောင်နဲ့ပြုလုပ်မှုရှိဆောင်မှုသင်္ခါရတရားတို့ရဲ့အစုအဝေးကိုကြတော့သင်္ခါရခန္ဓာတိမှုဝိညာဉ်တို့ရဲ့အစုအဝေးကိုကြတော့ဝိညာဉ်နဲ့ခန္ဓာအမြင်တိစိတ်ကြာတိစိတ်နံတိစိတ်စံတိစိတ်ခိတိစိတ်ဒါတွေကိုနားလည်ရမယ်ဟုတ်လားအဲ့ဒီတိမှုဝိညာဉ်တွေရဲ့အစုအဝေးကိုဝိညာဉ်နဲ့ခန္ဓာဆိုပြီးတော့တရားတော်တို့ဝိညာဉ်ရဲ့ဘဝကိုရုပ်အစုအဝေးကြီးတစ်ခုနဲ့နာမ်အစုအဝေးကြီး၄ခုပေါင်းစုပြီးတော့တည်ဆောက်ထားအောင်ရုပ်အစုအဝေးကြီးတစ်ခုကိုနာမ်အစုအဝေးကြီး၄ခုကအမိပြုပြီးတော့ဖြစ်ပေါ်ပြောင်းလဲနေကြတော့တော့ဘာပြောတော့ခန္ဓာ၅ပါးဟုတ်လားအလုံးနားလေပြီးသားတတိခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောပြထားတဲ့ဟောပြောချက်တွေကိုပဲဦးဇင်းတော်ကဦးစားပေးပြီးတော့ပြောမှာပါသာကိုရဲ့အယူအဆကိုရဲ့အတွေ့အမြင်ဆိုတာလည်းဘာမှသိပြီးတော့လောက်လောက်လာလာမရှိပါဘူး။နော်။ယေရှုဘုရားဟောပြတာဟုတ်ပဲဦးရှင်တို့တရှင်းပြန်ပြီးတော့ပြောပြမှာပါ။အဲ့တော့ဦးရှင်တို့ခဏဝကတန်ရုပ်ပါဠိတော်မှာဓမ္မကတိကသုတ်တံဆိုပြီးတော့အဲ့ဒီခေါင်းစဉ်လေးတက်ပြီးတော့ပတ်တန်းတင်ထားတဲ့သုတ်တံလေးရှိတယ်။အဲ့ဒီမှာယဟန်တစ်ပါးကမြတ်စွာဘုရားကိုမေးတာဗျ။ဘာမေးလဲဆိုတော့မြတ်စွာဘုရားတဲ့တိတ်တာဝတ္တနုခောပန်းဒီဓမ္မကတိကောဟောတိအဘယ်မျှဖြင့်ဓမ္မကတိကလို့ဆိုနိုင်ပါသလဲတဲ့ဆိုလိုတာကဓမ္မကတိကဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလို့ဓမ္မကတိကဆိုတဲ့နာမည်ကိုရဖို့အတွက်ဘယ်လိုအရည်အသွေးမျိုးရှိရမှာလို့ဘယ်လိုပုဂ္ဂိုလ်မျိုးကိုဓမ္မကတိကလို့ပြောတာလို့တဲ့ဒီကုန်းတစ်ချက်နောက်ဆက်ပြီးတော့မေးတယ်ကိတာဝတ္တဓမ္မနုဓမ္မပရိပန္နောဟောတိသူတော်ကောင်းတရားကိုရဖို့အတွက်သူတော်ကောင်းတရားရခြင်းနဲ့ထိုက်တန်တဲ့သူတော်ကောင်းတရားအားလျော်တဲ့အကျင့်ဆိုတာအဲ့ဒီအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးပြောတာလဲ။ဟောဓမ္မတို့ဓမ္မပฏิပတ်တိဆိုတာအခုပေးတယ်လို့တရားကျင့်တဲ့သူနော်ဓမ္မတို့ဓမ္မပฏิပတ်တိဆိုတဲ့ဒီအသုံးလုံးလေးကနားယင်ပြီးတာနော်လောကုတ္တရာတရား၉ပါးအားလျော်သောအကျင့်နော်လျော်သောဆိုတာလောကုတ္တရာတရား၉ပါးရဖို့အတွက်ထိုက်တန်တဲ့အကျင့်ဒါကိုဓမ္မနုဓမ္မပฏิပတ္တိအဲ့ဒီအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ကိုဓမ္မနုဓမ္မပฏิပန္နသူတော်ကောင်းတရားရဖို့အတွက်ကျင့်နေတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားနဲ့ထိုက်တန်အောင်သူတော်ကောင်းတရားရခြင်းနဲ့ထိုက်တန်အောင်ကျင့်သုံးနေတဲ့ပုဂ္ဂိုလ်ဒါဒုတိယမေးတာအဲ့ဒါပဲဘယ်လိုပုဂ္ဂိုလ်မျိုးကိုတရားကျင့်တဲ့ပုဂ္ဂိုလ်လို့ဆိုရမလဲတဲ့ဘုံဘုံတို့လည်းဒါတိုင်းပတ်သက်နေတဲ့ဒေသနာလို့ဆိုရမယ်နော်တရားဓမ္မတို့လည်းပဲအခုတရားအထုပ်ဖို့ရောက်လာတာဆိုတော့တရားဓမ္မတို့လည်းပဲဒါတိုင်းပတ်သက်နေတဲ့ဒေသနာတစ်ခုဟုတ်လားနောက်ဆက်ပြီးတော့မေးတာကဒိဋ္ဌဓမ္မနိဗ္ဗာန်ပတ်တော်လုံးလုံးစင်အခုပြည့်စက်ခတ်မှာနော်နိဗ္ဗာန်ချမ်းသာကိုရတဲ့ပုဂ္ဂိုလ်တကယ်ငြိမ်းချမ်းမှုအစ်စ်ကိုရတဲ့ပုဂ္ဂိုလ်နော်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုလည်းပဲအဲ့ဘယ်လိုပုဂ္ဂိုလ်မျိုးကိုအဲ့ဒါလိုအခုလောလောဆယ်နိဗ္ဗာန်ချမ်းသာကိုရတဲ့ပုဂ္ဂိုလ်လို့ဆိုနိုင်မလဲတဲ့။မေကွန်သုံးချက်မေးတာနော်။ဓမ္မကတိကဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲ။တရားကျင့်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲ။အခုလောလောဆယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတယ်ဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးလဲလို့လို့မေးတာ။မေးတဲ့အခါကျတော့မြတ်စွာဘုရားကဓမ္မကတိကဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလဲဆိုရင်တဲ့။ခန္ဓာ၅ပါးရဲ့အပေါ်မှာနော်မေပိဒာယဝိဒါကာယနိရောဓာယစကလုံးလေးသုံးလုံးသုံးတယ်မြတ်စွာဘုရားခန္ဓာ၅ပါးရဲ့အပေါ်မှာမေပိဒာယညီးငွေ့ဖို့ရန်အလုံးကဝိဒါကာယဆွမ်းမှုကင်းဖို့ရန်အလုံးကနိရောဓာယခန္ဓာ၅ပါးချုပ်ပြောက်သွားဖို့ရန်အလုံးကဓမ္မတရားကိုတည်တည်တည်ဟောပြဒီလိုပုဂ္ဂိုလ်မျိုးအဲ့ဒါဓမ္မကတိကလို့ဆိုရမယ်တဲ့ဟောဓမ္မကတိကညီမရှိရမယ်အရေးတွေးလို့လည်းမဆိုနိုင်ဘူးလားဆိုရင်နော်ခန္ဓာ၅ပါးရဲ့ပုံမှာညီငွေဖို့ဆွဲမမှုယာကကင်းဖို့ခန္ဓာ၅ပါးချုပ်ငြိမ်းဖို့ဟောပြတဲ့ပုဂ္ဂိုလ်ကိုဓမ္မကတိကလို့ဆိုရမယ်တဲ့ခန္ဓာ၅ပါးနဲ့ကိုင်ပြီးတော့ဟောတာနော်ဒီဒေသနာကအဲ့တော့ဓမ္မကတိကနဲ့ပတ်သက်ပြီးတော့ပေးတဲ့ပေါင်းတွေကတော့ဒါအချင်းချင်းအတိပဲရှင်းသွားပြီပေါ့နော်ကျုပ်ရဲ့ခန္ဓာဝိညာဉ်ခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒီအစုဝေးကြီး၅ခုရဲ့ပုံမှာနော်ဒီအစုဝေးကြီး၅ခုရဲ့ပုံမှာမှန်မှန်ကန်ကန်သိမြင်ပြီးတော့ဒါဟာညီငွေ့စရာပဲဆိုတဲ့အမြင်မှန်ရအောင်ဟောပြနိုင်ဖို့လိုရောဒီခန္ဓာ၅ပါးရဲ့ပုံမှာ ဒါမဲ့မိုးဝေရကောင်းတဲ့အရာတစ်ခုမဟုတ်ဘူးစွန့်ပြစ်သွားစေရအရာတစ်ခုသာဖြစ်တယ်ဆိုတဲ့အမြင်မျိုးကိုရအောင်ဟောပြနိုင်ဖို့လိုရောဒီခန္ဓာ၅ပါးရဲ့ပုံမှာမဲ့မိုးမှုတဏ္ဏလောဘကိုချုပ်ဆုံးစေရင်ဖြင့်ဖုတနာလောဘကြောင့်ဖြစ်ပေါ်လာမဲ့ဒီခန္ဓာ၅ပါးဆက်ပြီးတော့မဖြစ်ပေါ်အောင်ချုပ်ငြိမ်းသွားအောင်ငါအဲ့လိုလောက်ထိဖြစ်အောင်ဟောပြနိုင်တယ်ဆိုရင်တတိယရှိ Nirodhaya. Dharma Gatika Bhavi. Tajin Dhammanu Dhamma Pribana. Nodeya atu de bogo, deya chene bogo, throw deya yabo de kemamanganga atu de bogo sara, lobogo miyo pyora rune. Ela wo jalam yaso pya lu chiron sara. Kama kana ngawa ye boma, nyingwe vu atwa, chendo ne de bogo. Nibiraya. Kana ngawa ye boma, swamamu kembo atwa, chendo ne de bogo, wiragaya. No kana ngawa ye boma, swamamu dana loba kembiro, kana ngawa chu sumbo atwa, chendo ne de bogo. Eri lo poco mio, tamandu, tamapli pana poco lo suyame. No cocana guji e boma, mamanganga, dime nale me suye. No, taya boma pita bondrono, uginotri, nimu musa pita bong, chico chimeo. La goa chosa atolo, boa canaia boma daha, nimu dea kisa yi, taya jakisa mofulo, nale guame. ตบอกปอกบ่แม่นซื่อโกอาตมาตุตมะปิปันนะปุคคโลบ่สนใจมุล่ะนะวิรากายะสวมมุบ่กินเลต่อมาสวมมุแน่ต่อแม่นซื่อตมะนุตมะปิปันนะปุคคโลบ่สนใจมุล่ะสนใจเลยนะตะยังปิตะบ่ตระวังโลเตียอัธุฏฐิเตียอัธุฏฐิโซราโกอาขณะเยตบอกกูมั่นมังกังกะติเนนาเลปิรอญีงวยโกสวมมุกินโบจุญญิงโบอะตั่วแล้วยีเวปิรอเจนตวะเอริยีเวเจ อีวะบ่บ่มรู้ล่ะโดยแต่ว่าธรรมะโนธรรมะปิปันนะนอกเจนโนเดชธรรมะนิพพานปัตตังอะคุลโลโลเสยญ่อมบัวเรนโกเวนิพพานชันนาโกญ่อมปิゅเดปกโกเสยล่ะบะลุปกโกမျိုးโกပြောတာလုံး ਨੇ အဲ့ဒါကိုကျွန်တော်မျက်စောပြဘယ်လိုဟောပြလဲဆိုတော့ခန္ဓာ၅ပါးရဲ့ပုံမှာညင်းဝေပြီးတော့ဆွဲမမှုကင်းပြီးတော့ဒီခန္ဓာ၅ပါးရဲ့ပုံမှာတဏှာလောဘကိလေသာတရားတွေ ချုပ်ငိမ့်ပွားခြင်းဒီပင်နဲ့အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌဓမ္မနိဗ္ဗာန်ပတ်တာလောလောဆယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတယ်လို့ဆိုရမယ်တဲ့အဲ့တော့နားလေတွေအောင်ပြောရရင်တော့ခန္ဓာ၅ပါးရဲ့အကြောင်းကိုမှန်မှန်ကန်ကန်သိပြီးတော့သူ့ရဲ့ပုံမှာလောဘဒေါသမောဟအစရှိတဲ့ကိလေသာတရားတွေချုပ်မယ်ဆိုလို့ရှိရင်ဒါပါပြောမလို့နိဗ္ဗာန်ပတ္တနော်ရှိကဒိဋ္ဌဓမ္မဆိုတ ကောင်းတယ်နော်။ဒါကြောင့်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်သိအောင်ကြိုးစားရမယ်။မှန်မှန်ကန်ကန်သိမှလည်းပဲညီငွေမှုဆွေမဲ့မှုกินမှုချုပ်ငိမ့်မှုဆိုတာတွေကရလာမယ်။တကယ်တကယ်ဒီကမ္မတို့ဦးဇင်းတို့တွေကခန္ဓာ၅ပါးရဲ့ပုံမှာမှန်မှန်ကန်ကန်သိမှုမြင်မှုအလွန်အားနည်းပေါ့။ဒါကြောင့်ညီငွေတဲ့ညီငွေထိုက်တဲ့အဲ့ဒီတရားတွေအပေါ်မှာညီငွေတဲ့ဉာဏ်ကိုရမလား။ဆွမမှုကင်းဖို့ဆိုတဲ့အနေအထားကိုရောက်မသွား။ဟောဆိုသူ့ရဲ့အကြောင်းသူ့ရဲ့တဘာဝကိုကိုယ်ကမှတ်မှန်ကန်ကန်မသိလို့ပဲနားမလည်လို့ပဲ။ဘသူ့ရဲ့အကြောင်းကိုကိုယ်ကမှတ်မှန်ကန်ကန်တတ်နိုင်နေမြသိအောင်ကြိုးစားဖို့မလိုဘူးလား။လို့ဒီအဲ့ဒါလေးကိုဦးဇင်းတို့ဒုတိယဆက်ပြော။နောက်ခန္ဓာ၅ပါးဆိုတာဘယ်လိုသဘောရှိလဲဆိုတာလေ။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောစရာအလွန်ကောင်းတဲ့သုတ်တံကတော့နော်ဖေနပိန္ဒုပမသုတ်တံဆိုပြီးတော့ခန္ဓာဝကတန်ရုပ်ပါဠိတော်ထဲမှာမှတ်တမ်းတင်ထားတဲ့သုတ်တံတစ်ပုဒ်နော်ဖေနပိန္ဒုပမသုတ်တံဖေနပိန္ဒုပမဆိုတာရေမြုပ်တုံးကြီးလျင်ဥပမာရှိတော်လို့ဒီလိုလေးပဲရအတိတရားကိုလည်းပဲပေးသက်ပေါင်းသူတော်တို့နားယူဝါပြီးသားသုတ်တံတစ်ပုဒ်ဖြစ်မယ်လို့ဦးဇင်းထင်ပါတယ်အလွန်အဟောပြောများတဲ့သုတ်တံတစ်ပုဒ်ကိုဟုတ်လားအဲ့ဒီသုတ်တံကိုမြတ်စွာဘုရားအခါတစ်ပါးမှာမြေကမ်းဘေးမှာထိုင်ပြီးတော့သတင်းသုံးရင်းနဲ့အနားမှာရှိတဲ့ယဟန်တော်တွေကိုမြတ်စွာဘုရားဟောပြတာယဟန်တို့တဲ့ညစ်သေးကနေပြီးတော့ကြောင်းထဲကနေပြီးတော့ရေမြုပ်တုံးကြီးတုံးညောလာပြီးဆိုကြပါစို့အဲ့ဒီညောလာတဲ့ရေမြုပ်တုံးကြီးကိုမျက်စိအမြင်နဲ့ကြည့်လို့နဲ့ပုံပုံတယောက်ကတိတိကျကျထိုင်ပြီးတော့ကြည့်အဲ့ရေမြုပ်ဆိုတာအလွန်သိင်းနေတဲ့ရေပူပေါင်းလေးတွေရဲ့အစုဟုတ်တယ်မဟုတ်လား နှစ်အပြားလောက်ပုံစီလောက်နှမ်းစီလောက်ရှိတဲ့ဂျီဘူပေါင်းတိတိလေးတွေစုထားတာဘာလို့ခေါ်တော့ရေမြုပ်တေချာကြည့်နော်ရေမြုပ်ခဲတို့လို့ဟောအနေအမြင်မတူလို့ကြာလာတဲ့အခါမှာရေရဲ့ကြာအားကြောင့်ဂျီမာလည်းနည်းနည်းချွဲတဲ့ကြည့်တဲ့အမြင့်တက်လေးတွေရှိမယ်ဆိုရင်အကုန်လုံးကြာအားကြောင့်ဘူပေါင်းတိတိလေးတွေဖြစ်ပြီးတော့ရေမြုပ်ကြီးဖြစ်သွားတယ်အဲ့ဒီရေမြုပ်ကိုတေချာကြည့်မယ်ဆိုလို့ရှင်ဘူပေါင်းလေးတွေညာတို့လုံးပြီးတလုံးတဖောက်ဖောက်နဲ့သူကပေါက်နေတယ်နောက်ထပ်လည်းပဲရေရဲ့ကြာအားကြောင့်ဘူပေါင်းတိတိလေးတွေကတလုံးပြီးတလုံးဆက်ပြီးတော့လည်းဖြစ်တယ်ဖြစ်တဲ့ဟာဆက်ပြီးတော့ဖြစ်နေတယ်ပေါက်တဲ့ဟာလည်းပေါက်နေတယ်ဒါမှဆက်ဖြစ်တဲ့ဟာရှိနေတဲ့အခါကျတော့ဒီတိုင်းကြီးကြည့်ရင်တော့ရေမြုပ်တုံးကြီးကပုံမပြတ်ဖြစ်နေတော့ဒီတိုင်းဒီတိုင်းကြီးပဲလို့ထင်ရတယ်ဒါပေမဲ့တေချာကြည့်မယ်ဆိုရင်တော့ဒီတိုင်းဒီတိုင်းကြီးမဟုတ်ပေါက်တဟာပေါက်ပြီးတော့ဆက်ပြီးတော့ဖြစ်တဲ့ဟာဖြစ်နေတယ်။ဒါတေချာကက်ကြည့်မှသာလေသိနိုင်တာပေါ့။ခလန်းလန်းကကြည့်မယ်ဆိုလို့ရှိရင်တော့သူ့ရဲ့ကြောင်းလဲမှုအနေထားအခြေအနေမှန်ကိုမသိနိုင်ဘူး။သမင်းစော်ပြားအဲ့ဒါကိုဟောတာ။အဲ့ဒီရင်မြုပ်တွန်းကိုဒစိမ့်စိမ့်ရှုတယ်တဲ့။စာအသုံးတော်လေးကအဲ့ဒစိမ့်စိမ့်ရှုတယ်ဆိုတော့တေတေချာချာကိုဂယုဆိုင်ပြီးကြည့်ရအောင်။ဟုတ်လား။အဲ့တော့ဒေချာကြီးဆက်ကြည့်တဲ့အခါကျတော့တဖောက်ဖောက်ပေါက်နေတဲ့ဘူပေါင်းလေးတွေနဲ့တစ်ဖြောက်ဖြောက်ဆက်ပြီးတော့ဖြစ်လာတဲ့ဦးပေါင်းလေးတွေ။အဲ့ဒါရုပ်တဘာဝဆိုတာအဲ့ဒီရင်းမြုပ်တုံးကြီးနဲ့အလွန်တူတယ်တဲ့။ဒါကတော့ဒီနေ့ရဲ့ယူပက္ခဏာရုပ်အစုအဝေးဟုတ်လား။ဒါဒီကနေ့ခေတ်ရှင်းပညာတွေပါတွေကိုလေ့လာလိုက်စားထားတဲ့ပုံစံတွေဆိုရင်ပို့ပြီးတော့နားလည်နိုင်တယ်ပေါ့။တဘာဝတရားကြီးရုပ်တဘာဝတရားကြီး။ဘာနဲ့တူတယ်ဆိုတော့ရင်းမြုပ်တုံးရင်းမြုပ်ခဲကြီးနဲ့တူတယ်။ဆင်းဆင်းမပြတ်ဖြစ်ပေါ်နေတဲ့ပူပေါင်းလေးတွေရှိတယ်လို့ဆင်းဆင်းမပြတ်ပေါက်ကွဲနေတဲ့ပူပေါင်းလေးတွေလည်းရှိတယ်။ဒါဟုတ်တယ်ကမ္ဘာလူအရင်တို့မြင်အောင်နားလည်အောင်ကြိုးစားရမယ်။နောက်ဝေဒနာခန္ဓာနဲ့ပတ်သက်ပြီးတော့အဲ့ဒီသုတ္တံမှာမြတ်စွာဘုရားဘယ်လိုဟောတော့မိုးကကာလမှာနှမိုးကြီးသီးသန့်စွာရွာတယ်။ရွာတဲ့ခါကျတော့အောက်မှာကြီးတွေပွေးပြီးတော့အပေါ်ကမိုးပေါင်းတွေကျလာတဲ့ခါပါနော်ဘာဖြစ်လာလဲဆိုတော့ရေဘွက်ကလေးတွေထဝိုင်းကနေဝိုင်းကနေကွင်းကနေကွင်းကနေတော့ရေပွက်ကလေးတွေထားတယ်။တော့ရေပြင်ပေါ်မှာမိုးပေါက်ကလေးတွေရှားတဲ့ခါကျတော့ဝိုင်းကနေဝိုင်းကနေဟုတ်ရေပွက်ကလေးတွေထားလာတယ်။အဲ့ဒီရေပွက်ကလေးတွေကဘယ်လောက်ငြိမ်နေလို့မင်းဘယ်လောက်မှမငြိမ်။သူ့ရဲ့ရှားတဲ့အချိန်ပေါ်မူတည်ပြီးတော့ရေပွက်အနိတ်အမြတ်ရေလိုင်းအနိတ်အမြတ်ရေလိုင်းလေးနဲ့တိဆောက်ထားတာပေါ့နော်ဒီရေပွက်ကလေးကရေလိုင်းအနိတ်အမြတ်ကသူ့ရဲ့ရှားတဲ့အာပေါ်မှာမူတည်ပြီးတော့ဖြစ်လာတော့ပြီးရင်ဝင်ကနေဝိုင်းကနေဖြစ်သွားပြီးတော့ကြည်သွားပြန်ရောနောက်တစ်ခုကျလာပြန်တဲ့အခါကျတော့တစ်ခါဝိုင်းကနေဖြစ်သွားပြီးတော့ကြည်သွားပြန်ရောဝေဒနာရဲ့သဘောကိုမြတ်စွာဘုရားမြင်အောင်ပြောတာတကယ်တကယ်သဘောဝတရားတွေဆိုတာကပကတိမျက်စိနဲ့ကြည့်လို့မြင်ရတာမဟုတ်ဟုတ်တယ်မဟုတ်လားဘာနဲ့ကြည့်ရအောင်ဆိုတော့ဉာဏ်နဲ့ပဲကြည့်ရတာနော်အဲ့တော့ဉာဏ်နဲ့ကြည့်တဲ့နေရာမှာမြင်အောင်အထောက်အကူဥပမာဆိုတာလိုအပ်တယ်ဘာလေးနဲ့တူတယ်လို့ပြောလိုက်တဲ့အခါကျတော့ဒါကိုပဲဒကာမတို့ဦးညိုတို့ကနော်စိတ်ကမှီးပြီးတော့ဟောဒီတဘာဝတရားလေးကိုပို့ပြီးတော့အမှန်တရားနဲ့နင်းနီးဆက်ဆက်သိအောင်အထောက်အကူပြုတဲ့အနေနဲ့မြတ်စွာဘုရားကဥမာပေးတာလက္ခဏာချက်ဝေဒနာတွေမယုတ်တည်းရဲ့ဖောက်ပြန်မှုအနေထားရတော့လကောတမမဟုတ်မြင်မှုကြားမှုအနက်လေရမှုအရာသာတွေရမှုတွေ့ကြည့်မှုတွေတွေ့ကြည့်ရမှုအတွေ့အကြံတွေဖြစ်မှုဒါတွေကြောင့်မို့လို့နှစ်ကိုယ်ပေါ်မှာစိတ်ထဲမှာအမျိုးမျိုးသောခံစားချက်တွေအကောင်းအဆိုးအမျိုးမျိုးဖြစ်ပေါ်ပြီးတော့မနေဘူးလားနေတယ်။နောက်ပဲဖြစ်နေတဲ့ဝေဒနာခံစားချက်မှာတကယ်တကယ်ကတော့တည်ငြဲနေတယ်ဆိုတာမရှိပါတော့။နောက်ရေပြင်ပေါ်မှာမိုးပေါက်ကလေးများကျတော့ဝိုင်းကနေဝိုင်းကနေထင်သွားတဲ့လှိုင်းထသွားတဲ့အနေအထားလေးမျိုးစိတ်ထဲမှာလှိုင်းထသွားတဲ့သဘောမျိုးလို့ဒါကဥမာလေးကိုနားလည်အောင်အစဉ်ကပြောပြတယ်။ဟုတ်လား။ဒါကြောင့်ဝေဒနာခန္ဓာကိုမြတ်စွာဘုရားကရေပွက်များနဲ့တူတယ်လို့မြင်အောင်ကြည့်ရမယ်သမယစွာဘုရားကိုတော်တိုင်းပေးတဲ့ဥပမာနော်ပဂရိမျက်စိနဲ့မြင်ရတဲ့အရာတစ်ခုကိုဥပမာနေရာမှာထားတာပဂရိမျက်စိနဲ့မြင်လို့မရတဲ့အရာတစ်ခုကိုပို့ပြီးတော့သဘောပေါက်အောင်လို့သဘောပေါက်လားဗျာအေးရုပ်ကိုကြတော့ဘာလဲတော့ရေမြုပ်ဆိုင်ရေမြုပ်ခဲကြီးလို့ပဲဝေဒနာခံစားချက်တွေကိုကြတော့နော်နော်ရေပွက်ကများလို့လှိုင်းထနေတဲ့သဘောလေးအဝင်အဝိုင်းလေးပြီးတော့လည်းဒီလိုပဲဖြည်ပြီးတော့ပျောက်သွားတာဟုတ်လားရူပခန္ဓာဝေဒနာခန္ဓာပြီးတော့ဘာလို့သင်ညက်ခန္ဓာသင်ညက်ခန္ဓာကြတော့မြတ်စွာဘုရားဘယ်လိုပြောတော့ဆိုတော့သင်ညက်ခန္ဓာတန်လျက်များနဲ့ဥပမာပေးတယ်ဘယ်လိုမိုးရွာပြီးကလာနေအရန်ပူမယ်ဆိုလို့ရှိရင်အောက်ကထားလာတဲ့ရေမြွေတွေနဲ့နေပူချိန်နဲ့တွေ့ပြီးတော့တွန်းတွန်းတွန်းတွန်းတွန်းတွန်းဖြစ်နေတာလေးတွေ မြင်မှုမဲ့ခြင်းနဲ့တော့နေအရှမ်းကူတဲ့တချို့နေရာတွေမှာဦးဇင်းတို့တစ်ခါတလေကြောက်လန်းမို့ကောက်မောင်းသွားတဲ့ခါမှာတတိထားကြည့်ရည်ရီပွေးနေတယ်လို့မျိုးခက်ရှိမှာနော်ရည်ရီဆူဆွဲနေတယ်လို့မျိုးမြင်မှုရမယ်နဲ့တူတယ်ချို့လည်းပဲရည်ပင်ကြီးနဲ့အလွန်တူတယ်ပေါ့ဒါပေမဲ့တကယ်တကယ်ရည်ပင်ကြီးမဟုတ်ပါဒီတန်လျက်ရဲ့အကြောင်းကိုဦးဇင်းကအလွန်စိတ်ဝင်စားတော့ကိုယ်တိုင်မြင်ဘူးကျင်တယ်ပေါ့နော်တန်လျက်ကိုရေထင်ရွှေသမဲအလိုက်မှားတယ်ဆိုတော့ငယ်ငယ်တုန်းကလည်းကြားဦးတာဆိုတော့ဘယ်လိုလဲမသိဘူးကျင်နော်တခါဦးဇင်းခရီးသွားတဲ့အခါအရေးတွေတောင်မြင်ရတယ်အရေးပင်ကြီးလိုဖြစ်ပြီးတော့အပေါ်သစ်ပင်ရဲ့အရေးတောင်အောက်မှာမြင်နေရတယ်ခက်လန်းလန်းပါတော်တော်အံ့ဩစရာကောင်းတယ်မြင်ခွင့်ပဲကြည်လည်းတစ်စက်မှမရှိပါဘဲနဲ့နော်ထပင်တွေပေါက်တယ်အဲ့ဒါအဲ့ဒီထပင်ရဲ့အရေးကိုအောက်မှာပြန်ပြီးတော့မြင်နေရတယ်အဲရက်ပြီးတော့တတိချာချာကြည့်ရပေါ့။ဟောထူဆန်းလိုက်တာနော်တဘာဝတရားကြီး။မျက်စိနဲ့မြင်လိုက်မမှန်ဘူးဆိုတာကိုလည်းပဲသတ္တိတစ်ခုအနေနဲ့သဘောပေါက်ရတယ်ပေါ့။ဒီနားမှာရည်တစ်စက်မှမရှိဘူးဆိုတာကိုဘယ်သူကတော့သိတယ်။ဉာဏ်ကတော့သိတယ်။ဒါပေမဲ့မျက်စိကတော့ဘယ်လိုသတင်းပေးနေတယ်ရည်လို့သတင်းပေးနေတာ။မျက်စိကမှန်လားဉာဏ်မှန်လား။ဉာဏ်မှန်ပေါ့။အခုဒီကံတို့အရှင်တို့တွေကမျက်စိတွေနားတွေကိုအလွန်အားကိုးနေပါလားမြင်တာကိုအမှန်လို့ထင်တယ်ကြားတာကိုအမှန်လို့ထင်တယ်မြင်ပြီးမမှန်တာတွေကြားပြီးမမှန်တာတွေအများကြီးပဲတကယ်တော့အမှန်ကိုသိတာဘာမှမသိအောင်ဆိုပညာကမှသိတာဟုတ်လားအဲ့ဒီပညာကလည်းပဲစိတ်ကိုတည်ငြိမ်အောင်နော်ကြိုးစားပြီးတော့တဘာဝရဲ့အပေါ်မှာဒီတည်ငြိမ်တဲ့စိတ်နဲ့ကိုကနားလည်အောင်လုပ်မယ်ဆိုရင်ပညာဆိုတာကိုရားနိုင်နေအောင်သောပေါက်လားဗျအေးအဲ့ဒါမြတ်စွာဘုရားကသင်ညာဆိုတဲ့ဒီအမှတ်အသားဟာအလေးအညာသဘောမျိုးပဲဆိုတာကိုပေါ်လည်အောင်တန်လျက်နဲ့တူတယ်လို့ပြောတာအမြဲတမ်းသတင်းပေးတွေကမှားနေတယ်ဟုတ်လားသတင်းပေးမှားတယ်ဆိုတော့တော်တော်လန့်နေတာကောင်းတယ်နော်တခါမှတို့ဦးဇင်းတို့တစ်ခုခုမှားတယ်မှန်တယ်လုံမဲ့မလုပ်ဘူးလို့ဆုံးဖြတ်ချက်ချတဲ့အခါမှာဘာပေါ်မှာအခြေခံပြီးတော့ဆုံးဖြတ်ချက်တွေချရတာတော့ကိုရထားတဲ့သတင်းပေါ်မှာအခြေခံပြီးတော့ဆုံးဖြတ်တာနော်ကိုရထားတဲ့တည်င်းအချက်လက်တွေကိုအခြေခံပြီးတော့ခင်းမြင်သုံးသပ်ပြီးတော့ဆုံးဖြတ်ချက်ကိုချတာလုံးမယ်မလုပ်ဘူးဟုတ်တယ်မဟုတ်ဘူးဆိုတာတွေကဘယ်ပေါ်မှာအခြေခံဆုံးဖြတ်ချက်ချတယ်ရထားတဲ့တည်င်းနေပေါ်မှာအဲ့ဒီတည်င်းတွေကမှားနေလဲဆိုရင်ကဲဘယ်လိုနေမလဲကိုဆုံးဖြတ်ချက်ကြီးကမတွေးရဲစရာပဲတည်င်းမှားကြီးကိုအခြေခံပြီးတော့ဆုံးဖြတ်ချက်ချတယ်မှန်နိုင်မလားအဲ့ဒီဆုံးဖြတ်ချက်မှန်နိုင်ဘူးဒါကလောကီလိုရောဓမ္မလိုရောပြောစရာအလွန်ကောင်းတယ်အခုလောကီလိုလည်းပဲတချို့ရထားတဲ့သတင်းတွေကသတင်းမှားတွေနော်။ဘာအမှန်ကန်ခြင်းမှမရှိတဲ့သတင်းတွေ။အဲ့ဒီသတင်းတွေကိုအခြေခံပြီးတော့ဆုံးဖြတ်ချက်ချမယ်ဆိုရင်မှားလိမ့်မယ်ဗျ။အဲ့တော့ဆုံးဖြတ်ချက်မချခင်မှာဒီသတင်းဟာမှန်လားမှားလားဆိုတာကိုအရင်စစ်ဆေးဖို့လိုသေးတယ်။တချို့ဟာတွေကမှန်တယ်မှားတယ်လို့ကိုလိုက်ပြီးတော့လည်းပဲစစ်ဆေးလို့မရနိုင်တဲ့အနေအထားမျိုးမှရှိတယ်။သတင်းအရင်းမြစ်ဒါအမှန်ဒါအမှားလို့သိဖို့အရင်လက်လန်းဝေးတယ်ပေါ့။အဲ့ဒါကိုသိအောင်လုပ်မယ်ဆိုရင်လည်းအခြေအများကြီးကုန်နိုင်တယ်။တော်ပေါ်လားတတချို့ဟာတွေကြတော့ဒါတွေကမှားလားမှားလားငါမသိနိုင်ဘူးဆိုတာမျိုးတော့ပဲထားတဲ့နော်တော်ပေါ်လားဦးဇင်းပြောတာဒါကတော့ထားပါတော့လော့ဂီလိုနဲ့ပတ်သက်ပြီးတော့စိတ်ကအဲ့ဒီရောက်သွားအဲ့ဒါလိုပဲဦးဇင်းတို့ပြည့်တဲ့ကောင်းတဲ့ကောင်းတို့ဒီသဘာဝတရားတွေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချတဲ့နေရာမှာလည်းပဲရထားတဲ့သတင်းပေါ်ကိုအခြေခံပြီးတော့ဆုံးဖြတ်ချက်ကချအဲ့ဒါသင်ညာကသတင်းပေးတဲ့လိုပဲသူကဘာကိုအခြေခံပေးတာလဲဆိုတော့အချိန်လုံးကသူမှတ်သားခဲ့တဲ့အမှတ်သားတွေကိုအခြေခံပြီးတော့ပေးလိုက်တာပဲ။အချိန်လုံးကဒါဟာလှတယ်လို့သူသတ်မှတ်ထားတာအရာတစ်ခုရှိတယ်။အဲ့ဒါနဲ့ကိုက်ညီတယ်ဆိုအခုသူကလှတယ်လို့သတင်းပေးလိုက်တာ။အချိန်လုံးကဒါဟာအိုတယ်လို့မှတ်သားထားတာရှိမယ်။ဒါနဲ့ဒါနဲ့ကိုက်ညီရင်ဒါမျိုးဆိုအိုလို့မှတ်ထားမယ်ဆိုရင်အဲ့ဒါနဲ့ကိုက်ညီရင်အိုလို့သူကသတင်းပေးလိုက်တာပဲ။ကိုယ်ကလည်းအဲ့ဒါယုံတာပဲ။သဘောပေါက်လား။ဒါကောင်းတယ်ဒါဟာဆိုးတယ်ဒါဘာဒါညာဆိုပြီးတော့တရင်ပေးနေတာဘယ်လိုပေးနေတာတော့ပင်ညာပေးနေတာအဲ့ဒီအစုအဝေးအလွန်ကြီးကျယ်တယ်။နောက်ပင်ညာရဲ့အစုအဝေးဟာအလွန်ကြီးကျယ်ပါလေ။နောက်ပင်ရဲ့ခန္ဓာနောက်လောကကြီးတစ်ခုလုံးတတ္တဝါတွေတတ်ထားတာသိထားတာနားလည်ထားတာမှတ်သားထားတာအလိမ့်အမှန်မှန်တယ်မြတ်အဲ့ဒါတွေအကုန်လုံးပင်ညာတွေကြီးပဲတဲ့။နောက်တည်းဆိုဗျာကြီးကနောက်အသေးစိတ်လေးပြောမစမ်းတော့အလွန်ပြောစရာကောင်းပါလေ။မုတ်ဆိုးတန်ကသူ့အရာ၌လိမ္မာကျွမ်းကျင်ပင်ညာပင်သည်မုတ်ဆိုးကလည်းမုတ်ဆိုးအလုပ်လိမ္မာနဲ့ကျွမ်းကျင်တယ်တဏှာကလည်းတဏှာအလုပ်လိမ္မာနဲ့ကျွမ်းကျင်တယ်ပညာရှိကလည်းပညာရှိအလုပ်လိမ္မာနဲ့ကျွမ်းကျင်တယ်အကုန်လုံးအဲ့ဒါတွေဟာဘာလို့အတီးပြီးမှတ်သားထားတာဟုတ်လားမှတ်သားထားတာ အဲ့ဒါဘာလို့သိညာအဲ့ဒီသိညာကိုမြတ်စွာဘုရားကလိုဟောတော့ကဒလူပမာနော်တန်လျာများနဲ့တူတယ်နော်တန်လျာသင်္ခါရကဒလူပမာမာယုပမာနေသဝိညာဏနော်မာယုပမာနေသဝိညာဏဆိုတော့ပြီးတော့ဦးဇင်းတို့လာလိမ့်မယ်ခုလောလောဆယ်တန်လျာကြောင့်ဦးဇင်းတို့ပြောနေတာပေါ့ဟုတ်လားဒတန်လျက်ဆိုတာတကယ်တမ်းအမှန်ကမဟုတ်လိမ်ညာသဘောအဲ့ဒါသင်္ကေတခန္ဓာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတန်လျက်နဲ့တူတယ်လို့နားလည်ရမယ်ခန္ဓာဘယ်နှပါးရှိပါလဲ၃ပါးရှိပါတယ်နော်နောက်တူ၄ခုမြောက်ခန္ဓာကဘာလဲတော့သင်္ခါရခန္ဓာနောက်သင်္ခါရစေတနာကောင်းဆောင်တဲ့သင်္ခါရတရားတွေရဲ့အရှုဝေးအများကြီးအဲ့လိုနားလည်အဲ့ဒီသင်္ခါရနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောပြတော့အနှစ်ကိုအလိုရှိတယ်နော်အတ္တမပေါ့နော်အသားအမအစာဦးတို့ပရိဝေါကတို့ဘာတို့လုတ်ဖို့အတွက်နော်အနှစ်ရှိတဲ့အသားကိုအလိုရှိတဲ့ပုံကိုယ်တရားကဓာတ်ကင်ပြီးတော့တောတော်သွားပြီးတော့အသားရှာတယ်တသားသွားရှာတယ်သွားရှာတဲ့အခါကျတော့ဘာတွေ့အောင်ဆိုတော့မပြောတော့ချောချောကြီးတစ်ခုသူတွေ့တယ်တွေ့တဲ့အခါကျတော့ဟာအလွန်ချောတဲ့တသားကြီးပဲဆိုပြီးတော့ဓာတ်ကြီးကိုသူကအနှစ်ရှိလိမ့်မလားဆိုတော့တစ်ဖက်ပြီးတစ်ဖက်ခွာကြည့်တစ်ဖက်ခွာလိုက်တယ်နောက်တစ်ဖက်ဆက်တွေ့ရင်ခွာလိုက်ပြန်ဘယ်ဟာမှအနှစ်ကမတွေ့ရဘူးနောက်ဆုံးအကုန်သာအကုန်သွားတယ်အနှစ်ကတော့မရှိလိုက်ဘူးသင်္ခါရတရားကိုမြတ်စွာဘုရားအဲ့လိုဥပမာပေးတယ်နော်ဒီနေရာမှာဦးဇင်းတို့သင်္ခါရဆိုတာပြုလို့မှုလို့နော်မောဟဥပဒနာတရားတွေနဲ့မသိညာတဲ့တရားဓမ္မတွေအလုံးနားလည်ထားရနော်ဘယ်ပြုလို့မှုမှတကယ်တကယ်ကတော့အနှစ်သာရမရှိဘူးအောင်စပြုလုံးမှုမှန်မြသည်ကံတရားပေါ့အဲ့ဒီကံတရားတွေဟာဝိဘတ်ဆိုတဲ့အကျိုးကိုဖြစ်စေတယ်အဲ့ဒီဝိဘတ်တွေပါရီတုံးတို့မေးရင်ပျက်စီးတဲ့သောယုံနာသဘာဝတရားတွေပဲဖြစ်တယ်ပျက်စီးသွားမဲ့အရာတွေကိုပဲဖြစ်ပေါ်စေတဲ့ဖန်တီးမှုတွေဘောပေါက်လားဗျဖန်တီးမှုပြုလုံးမှုတွေကဘာတွေကိုဖြစ်စေမှာပျက်စီးသွားမဲ့အရာတွေကိုပဲဖြစ်စေနေတာအဲ့ဒါဘာနဲ့တူတယ်ဆိုတော့အရှင်တို့ငယ်ငယ်တုန်းကတဲ့အိမ်ဆောင်တန်းကစားတယ်လို့ပေါ့နော်အချီတော်ကလေးပေါ့တဲတွေပုံပြီးတော့ဒေချာလေးလုပ်ပြီးတော့ချီအောင်လေးပြန်နှုတ်တော့လိုင်းကောင်းကလေးရကလေးတော်ကအဲ့ဒါကိုအမျက်တလုံးနဘေးကနေပြီးတော့လိုင်းလေးတွေချဲ့ပြီးတော့တကယ်ကိုမောမှန်တော့နော်ခဏနေတော့အဲ့ဒီတဲငါမဖြစ်တော့ပြိုသွားရောပြီးတော့ဆက်လုပ်ပြန်ပြီးမမောနိုင်မပန်းနိုင်ခဏနေရင်တော့ပြိုသွားပြန်ရောအဲ့လိုပဲပြုလုပ်မှုဆိုတာဘာခိုင်မာမှုမှမရှိတဲ့အရာတွေကိုပဲဖြစ်စေတဲ့ပြုလုပ်မှုတွေဖြစ်တဲ့ဆိုကြောင်အဲ့ဒီပြုလုပ်မှုကိုအနှစ်သာရရှိတယ်လို့မဆိုနိုင်ဘူးဟုတ်ရလားဒီမှာတော့မြတ်စွာဘုရားဘယ်လိုဥပမာပေးရတော့ငပြောတုံးများလို့နောက်တစ်ဖက်ပြီးတစ်ဖက်ခွာကြည့်တယ်အခွာလိုက်တယ်ခွာလိုက်တယ်ဆက်ဆက်တွေ့ရတဲ့အရာကလည်းပဲဘာအနှစ်မှမရှိတာကိုပဲတွေ့ရတယ်မဆက်ဆက်ဆက်ဆက်ပြီးတော့ရှားရှားရှားရှားကြည့်တယ်ရှားတွေ့တဲ့အရာတိုင်းကလည်းပဲအနှစ်သာရမရှိတဲ့အရာပဲဖြစ်နေတော့သင်္ခါရတရားကိုအဲ့လိုမြတ်စွာဘုရားဥပမာပေးတာဟုတ်လားသေနာပိဏုပမရူပံဝေဒနာပုဖုလူပမနော်မရိရှိကူပမတင်ညာအော်အတင်ညာတရားကမရိရှိကူမှာတန်လျက်နဲ့တွေ့တယ်နော်သင်္ခါရကရတုပမသင်္ခါရတရားကတော့ငပြောတုံးနဲ့တွေ့တယ်နောက်ဆုံးအချင်းတော့၅ခုမြောက်ကြတော့ဘာပြောတော့မာယုပမနိသဝိညာဏနော်ဝိညာဉ်ဆိုတဲ့တိမှုကတော့မျက်လက်သမားနဲ့တွေ့တယ်နော်ဒီဒေသနာကလွန်မှတ်သားစရာကောင်းပါလားနော်တိမှုတွေကဘာလဲတော့မျက်လည်းနဲ့တူတယ်တဲ့အဲ့ဒါကိုလေဒီဆော့ဘုရားကြီးရေးတဲ့အတ္တိပတိကျမ်းစာတွေထဲမှာအသေးစိတ်ဆရာကြီးကအလွန်ရှင်းပြတယ်မျက်လည်းဆိုတာဖွဲကိုလည်းပဲရွှေလို့ထင်ရသွားစီတယ်အောင်နော်စက်ကူတွေကိုလည်းပဲပတ်စံတွေလို့ထင်ရသွားစီတယ်အောင်နော်ဒီရွှေ၆ကလေးတွေကိုလည်းငါးတွေလို့ထင်ရသွားစီတယ်အောင်အဲ့လိုပဲတရားဓမ္မကိုဥယျာဉ်တို့မြင်သိစိတ်ကြားသိစိတ်အနံ့နေရတဲ့စိတ်ဒီစိတ်ကလေးတွေကတော့တကယ်တမ်းကတော့မျက်လက်ဆရာလေးတွေလေလို့ဆိုရပြောတယ်။ဘာအနှစ်မှမရှိတာဘာမှမကောင်းတာကိုဒီသတ္တဝါရဲ့တန်တာမှာကောင်းတဲ့အနှစ်ရှိတယ်လို့ထင်အောင်သူတို့ကအကုန်လုံးလှည့်စားနိုင်စွမ်းရှိတယ်။ဒီဝိညာဉ်ကပဲလှည့်စားသွားတော့စိတ်ရဲ့လှည့်စားတာကိုတရားဓမ္မတို့ဥယျာဉ်တို့ခံရတော့တဲ့တဲ့ပြောရင်စိတ်ရဲ့လှည့်စားတာကိုစိတ်ကပဲခံရတယ်လို့ပြောရင်တော့ပို့ပြီးတော့ရှင်းမယ်ပေါ့။သဘောပေါက်လားဗျာ။ ပစိတ်ကလှည့်စားတတ်လို့စိတ်ကိုကြတော့ဘာနဲ့တွေ့တယ်လို့ပြောတော့မျက်နဲ့ဆီဟာနဲ့တွေ့တယ်လို့ပြောတာဒါကဥစဉ်တို့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘာဝအမှန်လေးတွေကိုသိအောင်မျက်စောပြန်လာဥပမာပေးပြီးဟောပြတာလေးတွေကိုပေးတယ်လို့စဉ်းစားနေတာကိုဥစဉ်တို့ပြောပြတာနော်ရုပ်အစုဝေးကြီးကတော့ရင်မြုပ်တုံးရင်မြုပ်ခဲကြီးနဲ့တွေ့တယ်ခံစားချက်တွေရဲ့အစုဝေးကတော့နော်လှိုင်းထနေတဲ့ရေပွက်ကလေးတွေနဲ့တွေ့တယ်အမှတ်တမ်းမှုတင်ညာရဲ့အစုဝေးကတော့တန်လျာများနဲ့တူတယ်အလိညာသဘောဟုတ်လားပြုလို့မှုတင်ခါရတို့ရဲ့အစုဝေးကတော့ငပြောတုံများနဲ့တူတယ်နော်တိမှုဝိညာဉ်ရဲ့အစုဝေးကတော့မျက်လက်ဆရာများနဲ့တူတယ်အဲ့တော့ခန္ဓာ၅ပါးလုံးတစ်ခုမှအနှစ်သာရရှိတာကောင်းတာပပဒီသဘောအမှန်တွေကိုဒကာဓမ္မတို့ရဲ့ဥရှင်တို့ရောမှန်မှန်ကန်ကန်မသိကြမမြင်ရတဲ့အခါကျတော့ဒီအနှစ်သာရမရှိတဲ့ဒီငါးခုရဲ့အစုအဝေးကိုပဲအကြီးကြီးကြီးတန်ဖိုးထားပြီးတော့မျက်မျက်နှုံးလို့ဆွဲယူသိမ့်ပိုက်ထားရအောင်ကိုဘွားကိုခန္ဓာရဲ့အစုအဝေးလို့သတ်မှတ်ပြီးတော့ဒီခန္ဓာပေါ်မှာဆွဲထားတာရှိတယ်လို့သူ့ဘွားသူ့ခန္ဓာရဲ့အစုအဝေးဆိုတော့တခြားခန္ဓာတွေရဲ့အပေါ်မှာတော့ထပ်ပြီးတော့ဆွဲလန်းသိမ့်ပိုက်ထားတာမရှိဘူးလား
ရှိ
ဟုတ်ရဲ့လားအဲ့ဒါကိုဒီကောင်တို့ဦးညွတ်တွေကညီငွေတဲ့စိတ်ဖြစ်အောင်တတ်မှတ်မှုကင်းအောင်ချုပ်ငြိမ်းအောင်ဟုတ်ပြနိုင်မှအဲ့ဒီပုဂ္ဂိုလ်ဟာဓမ္မဂတိကဖြစ်မယ်လေဆောရဝသုတ္တန်လည်းမမိနဲ့နော်အဲ့ဒီခန္ဓာ၅ပါးရဲ့ပုံမှာညီငွေအောင်ဆွဲမဲ့မှုကင်းအောင်ချုပ်ငြိမ်းအောင်ရှင်းသုံးနိုင်မှဓမ္မလူဓမ္မပရိပါဏပုဂ္ဂိုလ်ဖြစ်မယ်တဲ့ဟုတ်လားအဲ့ဒီခန္ဓာ၅ပါးရဲ့ပုံမှာညီငွေပြီးတော့ဆွဲမဲ့မှုကင်းပြီးတော့နှစ်သူ့ရဲ့ပုံမှာတက်မဲ့မှုကိလေသာတရားတွေချုပ်ငြိမ်းသွားမှသာလဲပိစ္ဆကမျက်မှောက်ဘဝ၌ပင်ဒီမှချမ်းသာကိုမျက်မှောက်ပြုရတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တဲ့ဆောရဝသုတ္တန်လည်းဆက်ဆက်ပြီးတော့မှတ်ရမယ်ဟုတ်လားအဲ့တော့ဦးဉ္ဇဉ်ဆက်ပြီးတော့ဒီခန္ဓာ၅ပါးဟာအခုပြောခဲ့တဲ့ဥပမာများနဲ့နော်ရှင်းဆက်ပြီးတော့တွေးပြီးတော့သူ့ရဲ့သဘာဝကိုနားလည်အောင်ကြိုးစားပြီးတော့နောက်ထပ်ဆက်ပြီးတော့မြတ်စွာဘုရားပြောထားတဲ့ဒီခန္ဓာ၅ပါးရဲ့သဘာဝဒါလည်းမိတ္တလူသိကြီးသားပါပဲသို့တော့မြတ်စွာဘုရားဟောပြထားပုံကလေးမူရင်းလေးတွေကအလွန်စိတ်ဝင်စားတဲ့အကြောင်းလို့မူရင်းလေးတွေကိုဦးဉ္ဇဉ်တို့ပြောပြတာအဲ့ဒီသုတ္တန်ရဲ့နာမည်ကဥပ္ဖသုတ္တန်ဥပ္ဖဆိုပန်းနော်အဲ့ဒီမှာတော့ကြာပန်းများနဲ့မြတ်စွာဘုရားဥမာပေးတာ။အဲ့ဒီမှာဗာပြောထားတုံးဆိုတော့ဘုရင်တို့ဩရဘာသာအဆုံးမထဲမှာနော်ထိုက်တလောက်ထင်ရှားကြော်ကြားတဲ့အဆုံးမလေးအဲ့ဒီမှာတွေ့ရတယ်။ဗာပြောတယ်ဆိုတော့ယဟန်တို့တဲ့ငါဘုရားဟာလောကကြီးနဲ့ဘယ်တော့မှမငင်းခုန်ပါဘူးတဲ့။လောကကြီးကတော့ငါဘုရားနဲ့အမြဲတမ်းငင်းခုန်နေတဲ့။နော်မြတ်စွာဘုရားကတော့အမှန်ငင်းလို့အမှန်နေပဲပြောတာ။နော်အမှန်မြင်လို့အမှန်ပြောတာဟာငင်းခုံရမရောက်ဘူးတဲ့ဟုတ်လားအမှန်လည်းမမြင်ပဲနဲ့ကိုထင်ရတယ်ကိုပြောပြီးတော့ငင်းရတာကတော့ငင်းခုံရမရောက်ဘူးလားဟုတ်တယ်တပည့်ဆော်ဘုရားကပြောတာလောကကြီးကငါဘုရားနဲ့အမြဲတမ်းငင်းခုံတယ်ငါဘုရားကလောကကြီးနဲ့ငင်းမအောင်အဲ့ဒါလို့လေဒီတိုင်းရှိပြီးတော့ဘာပြောရုံဆိုတော့ဟောဒီလောကကြီးမှာပညာရှိတွေကမရှိဘူးလို့ပြောတဲ့အရာကိုပဲငါကလည်းမရှိဘူးလို့ပြောတာပါတဲ့ပညာရှိတွေကရှိတယ်လို့ပြောတဲ့အရာကိုပဲငါကလည်းရှိတယ်လို့ပြောတာပါတဲ့တင်တော့ပညာရှိတွေကဆိုတာတကယ်ပညာရှိကိုရည်ရွယ်တာနော်တကယ်အမှန်သိတဲ့ပုဂ္ဂိုလ်တွေကိုရည်ရွယ်တာပညာရှိတွေကမရှိဘူးလို့ပြောတာတွေကိုပဲငါကလည်းမရှိဘူးလို့ပြောတာပါတဲ့ပညာရှိတွေကရှိတယ်လို့ပြောတာကိုပဲငါကလည်းရှိတယ်လို့ပြောတာပါတဲ့ဒါနဲ့ပညာရှိတွေကဘလို့အရာကိုမရှိဘူးလို့ပြောကြတာတော့ဘလို့အရာကိုရှိတယ်လို့ပြောကြတာတော့ပညာရှိတွေကဘလို့အရာကိုမရှိဘူးလို့ပြောတာလို့ဆိုတော့ဟောဒီလောကကြီးမှာနေသာဒုဝံတပ္ပတ္တအဝိပရိနာမနော်ခိုင်နဲ့မြဲတဲ့နော်တည်မြဲတဲ့မဖောက်ပြန်တဲ့ရုပ်တဘာဝအနန္တဘာဝအစုအဝေးတွေရှိတာဒီလောကကြီးမှာမရှိဘူးလို့ပညာရှိတွေကပြောရတယ်အဲ့ဒီမှာတော့မြတ်စွာဘုရားခန္ဓာ၅ပါးနဲ့ပဲတိုင်ပြီးတော့ပြောတာပါနော်ခိုင်သောမြဲသောတည်တံသောမဖောက်ပြန်သောရုပ်အစုဝေးဆိုတာလောကမှာမရှိဘူးလို့ပညာရှိတွေကပြောတယ်တဲ့ခိုင်သောမြဲသောမဖောက်ပြန်သောခန္ဓာချက်တွေဆိုတာလောကကြီးမှာမရှိဘူးလို့ပညာရှိတွေကပြောတယ်တဲ့ဝေဒနာခန္ဓာဟုတ်လားခိုင်သောမြဲသောတည်တံသောမဖောက်ပြန်သောသင်ညာမှတ်သားမှုတွေဆိုတာမရှိဘူးလို့ပြောတယ်တဲ့ခိုင်သောမြဲသောမဖောက်ပြန်သောပြုလုပ်မှုတွေဆိုတာမရှိဘူးလို့ပြောတယ်သိမှုတွေဆိုတာမရှိဘူးလို့ပြောတယ်ခန္ဓာ၅ပါးလုံးပြည့်တယ်လို့ချက်ထွင်ပြီးတော့နားလည်ရအောင်။နော်။နေသာဒုဝတ္တတ္တအဝိပရိနာမနော်အတုံးလုံးလေးက ခိုင်ခန့်နဲ့မြဲမြံနဲ့တည်တတ်နေတယ်။အမှဖောက်ပြန်မှုဆိုရင်ခန္ဓာ၅ပါးဆိုတာလောကမှာမရှိဘူးလို့တကယ်သိတဲ့မြင်တဲ့ပညာရှိတွေကပြောတယ်။အဲ့တော့မြတ်စွာဘုရားကအဲ့ဒီပညာရှိတွေပြောတဲ့အတိုင်းပဲငါလည်းပဲအဲ့ဒါကိုမရှိဘူးလို့ပဲပြောပါလေ။အသိအဆန်းလုပ်ပြီးတော့ပြောနေတာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်လည်းမသိရဘူးလား။သိရတယ်နော်။ပညာရှိတွေကမရှိဘူးလို့ပြောတဲ့ညာကိုပဲငါကလည်းမရှိဘူးလို့ပြောတယ်ဆိုတာအဲ့ဒါပဲ။လောကကြီးမှာခိုင်နေမြဲတဲ့တည်တဲ့နဲ့ပမောက်ပြန်တဲ့ခန္ဓာ၅ပါးဆိုတာမရှိဘူး။ဒါဖြင့်ရှိတယ်လို့ပြောတဲ့အရာကဘာလဲ။ပညာရှိတွေကရှိတယ်လို့ပြောတဲ့အရာကငါကရှိတယ်လို့ပြောတာဘာလဲ။မခိုင်တော့မမြဲတော့ပေါက်ပြန်တော့ခန္ဓာ၅ပါးသာရှိတယ်လို့ပညာရှိတွေကပြောတယ်။ဒါတော့တကယ်မရှိဘူးလား။ရှိရင်တော့မခိုင်တော့မမြဲတော့ပေါက်ပြန်နေတဲ့ခန္ဓာ၅ပါးတကယ်ရှိတယ်။အဲ့ဒါကိုပဲမြတ်စွာဘုရားကလည်းဘာလို့ပြောတော့ရှိတယ်လို့ပဲပြောတာပါတဲ့။နော်။ဒါဒီနေ့မှာပြည့်တဲ့ဘောသူတော်တို့ဒီခန္ဓာငါးပါးရဲ့မတည်ငြဲမှုဆိုတာကိုကတကယ်တက်တဲဝင်ဝင်နားလည်ထားမှဒီတရားလေးရဲ့အရာကကိုပြီးတော့ထင်ရှားအောင်။ရုပ်တရားလည်းမတည်ငြဲဘူးဆိုတဲ့သဘောဝဝေဒနာတွေလည်းမတည်ငြဲဘူးဆိုတဲ့သဘောဝမှတ်သားမှုသင်ညာတွေလည်းမတည်ငြဲဘူးဒီသင်ညာရဲ့မတည်ငြဲမှုကလည်းပဲအသက်ကြီးလာတော့တချို့ကိုသားသမီးနာမည်တောင်ကိုမမမီတော့ဘူးကိုတောင်ဘာမှမသိတော့ဘူးအရင်ဖောက်ပြန်သွားတော့တင်ရဲ့ခန္ဓာအရှူဝေကြီးကဟုတ်လားအဲ့ဒါလိုပဲဦးဇင်းတို့သင်္ခါရတရားဝိညာဉ်တရားတစ်ခုချင်းစီကိုကိုယ့်ရဲ့ဉာဏ်နဲ့စက်စားမိတဲ့ level ကြီးဖြန့်ကျက်ပြီးတော့သူတို့ရဲ့မကြည်မြန်းမှုကိုတွေးကြည့်ဖို့မလိုဘူးလားနော်စိတ်ဓာတ်မရညာထက်သန်အောင်ကျင့်သုံးရတယ်ဟုတ်လားဘာဝနာမယဉ္ဇဉ်နဲ့သိကျင်နေဆိုတော့ကိုယ်ကသတိပဋ္ဌာန်တရားကိုအထုံးမှလာတယ်ဒါကသိနိုင်တယ်ဟုတ်လားဒီရုပ်အစုနာအစုတွေရဲ့မတည်မြဲတဲ့သဘောဝါကိုမှန်မှန်ကန်ကန်သိဖို့မြင်ဖို့အတွက်မှန်မှန်ကန်ကန်စဉ်းစားဆင်ခြင်တဲ့ဉာဏ်ကလည်းအများကြီးအထောက်အကူပြုတာပဲသဘောပေါက်ရလားဗျာနော်ဆိုရပါစို့ဒီအနိစ္စသဘောဝါကိုဦးဇင်းတို့မြင်အောင်စဉ်းစားတဲ့နေရာမှာဆင်ခြင်တဲ့နေရာမှာဒီအချိန်ကာလဟာအများကြီးအထောက်အကူပြုတယ်ရှင်ကလည်းဆက်ဆက်ပြီးတော့စဉ်းစားကြည့်။ဘုရားရှင်ဝိသုဒ္ဓိမထေရမှာပြောထားတာလေးတွေရှိတယ်။ဘဝကိုအရွယ်နဲ့ပိုင်းခြားပြီးတော့အနိစ္စလက္ခဏာကိုမြင်အောင်ကြိုးစားတာ။နော်အခုကိုကဘယ်အရွယ်ရောက်နေပြီလဲ။ဘဝကိုလည်းစဉ်းစားပါတော့။ဘယ်လိုအရွယ်တွေကိုဖြတ်သန်းခဲ့ပြီလဲ။ဘယ်လိုအရွယ်တွေကိုကျော်လွှားခဲ့ပြီလဲ။ကိုကျော်လွှားခဲ့တဲ့ဖြတ်သန်းခဲ့တဲ့အရွယ်တွေကတကယ်တမ်းကတော့ဘာမှမရှိတော့ဘူး။ဟုတ်တယ်မဟုတ်လား။အရွယ်နဲ့သူကအရင်ပြောတာ။ပြီးရင်နှစ်နဲ့အရင်ပိုင်းခြားတာ။နေ့နဲ့ပြီးရင်လနဲ့ပိုင်းခြားလနဲ့ပိုင်းခြားပြီးတော့เนาะဦးဇင်းတို့တော့လာပြီလာခွေအဲ့လိုတွေပေါ့အဲ့ဒါပြီးတော့ရက်ရက်ပြီးတော့နိုင်ပိုင်းခြားကြည့်เนาะကိုယ့်ကိုလေ့ကျင့်ကြည့်လှုပ်ကြည့်เนาะတဘာဝလောကကြီးရဲ့မတည်မြဲဘူးဆိုတာကအလွန်အလွန်မှထင်ရှားတယ်တကယ်တမ်းကဘုရားရှင်တို့ရှင်လွန်းစော်ကြီးကိုအဲ့ဒီခက်ကရဟန္တာတို့ကြော်ကြတော့စာသပေတဲ့ဆရာတော်တွေကမေးကြတာရှိတယ်တချို့လည်းမယုံလို့ပေါ့เนาะတချို့လည်းပဲကြီးညိုခြင်းလို့မေးတာသာတလုံးမှမတက်တဲ့ပုဂ္ဂိုလ်ကယန္တာဖြစ်ပြီးတော့စာရိပုတ္တရာကိုပြောနိုင်နေတာဆိုတော့အံ့ဩကြတာ။အဲ့ဒီမှာသူတို့ကြီးပြောတာဗာပြောတော့ဆိုတော့ဒီဇန်နေအဘိညာဉ်နေဆိုတာကမရှိတာကိုအရှိလို့ရတဲ့ပြောင်သူတို့ကခက်တယ်တဲ့။ဒီဝိပဿနာတရားမတရားဖို့တရားဆိုတာကရှိတာကိုအမှန်တိုင်းနားလည်အောင်ကြိုးစားကြောင်သူတို့ကအဲ့ဒါနဲ့စာလို့ရှိရင်သူတို့ကလွယ်တယ်လို့ဆိုရအဲ့လိုပြောတာ။သောပေါက်လား။ပြောရင်တော့ဗာလေဗျာ။ဒီတဘာဝတရားတွေဆိုတာသူတို့ကပင်ကောအရှိတရားတကယ်အမှန်တရားကိုကနားလည်အောင်ကြိုးစားခြင်းလေးရှိလို့နားလည်အောင်ကြိုးစားမယ်ဆိုရင်တနေ့မှတိကိုတည်ရမယ်သဘောပေါက်လားဗျာနော်အခုဦးဇင်းမပြောနေတာဒီတဘာဝတရားတွေရဲ့အနိစ္စဆိုတာအလွန်ထင်ရှားတဲ့အချက်ပဲကိုကလုံးဝမျက်ွယ်ပြုတ်ထားလို့တာနဲ့ကိုယ့်ရဲ့ဉာဏ်ထဲမှာမထင်ရှားလားတိအောင်ဘလောက်မှအာယုံမဆိုင်လို့မသိဖို့အတွက်ဘလောက်မှကိုယ်မှကြိုးစားအထောက်မှုမရှိလို့မသိရတာဘောပေါက်လားဒါကိုသိဖို့အတွက်ကိုယ့်ဘဝတွေကအချိန်တွေဘလောက်ပေးမလဲပေးနိုင်ရင်ပေးနိုင်တယ်လို့မသိနိုင်ဘူးလားသိနိုင်တယ်အခုပြောနေတာကဒါစဉ်းစားပုံလေးကိုပြောတာပါတော့အချိန်ကာလနဲ့ပိုင်းခြားပြီးတော့တော့ဆွေးရပါစို့မနေတော့မှဒီကသမားတို့အရင်တို့ပြောခဲ့တယ်ဆိုခဲ့တယ်စားခဲ့တယ်တောက်ခဲ့တယ်ဝမ်းသာခဲ့တယ်ဝမ်းနေခဲ့တယ်အချမ်းသာခဲ့တယ်ဆင်းရဲခဲ့တယ်အမျိုးမျိုးပေါ်တယ်တကယ်ဖြစ်ခဲ့တာနော်တကယ်လည်းရှိရတာနော်မနေတော့ကအဲ့ဒါတွေအခုမရောက်သွားရှိအောင်လုံးဝသာဝရပြောက်ွယ်သွားပြီဘယ်တော့မှပြန်ပြီးတော့မတွေ့နိုင်တော့အဲ့ဒီတုန်းကအတွေ့အကြုံလေးကိုမှတ်သားထားတဲ့ပညာရဲ့အစွမ်းကြောင့်ပြန်စဉ်းစားလိုက်ရင်တော့တချို့လည်းရေးရေးလေးတော့ပေါ်သေးတယ်ဒါပေမဲ့မပေါ်တာပဲပြန်စဉ်းစားလို့မရတော့တာပဲများပါတယ် မနေ့တုန်းကဖြစ်ခဲ့တာတွေရဲ့အပုံတသိန်းပုံလို့တပုံတောင်ဥရှင်တို့ကောက်ကောက်မှတ်မိဖို့မလွယ်တရားစင်းလားကြည့်နော်ဘလောက်ပျောက်ပြက်သွားလဲဆိုတာပြီးပြီးပျောက်ပျောက်ပဲနော်တကယ်တကယ်ဘောကကိုထင်းချင်ရနေတာထင်းနေတာဟုတ်လားအကုန်လုံးပြီးပြီးပျောက်ပျောက်နေရှိပဲတွေ့ကြုံရတဲ့အနေအထားလေးကတွေ့ရရင်ကြုံရရင်လေးပဲအကုန်လုံးလက်လွတ်လိုက်ရတယ်အကုန်လုံးဆုံးရှုံးလိုက်ရတယ်မနေ့တုန်းကအနေအထားလေးအဲ့လိုပဲမနေ့တုန်းကအနေထားလေးတွေပြန်ပြဆင်းတာပေါ့နော်အဖြေးဖြေးနဲ့အတိတ်ဆိုတာကိုအလွန်နီးကပ်တဲ့အနေထားအထိဒီကမှာတို့ဦးဇင်းတို့စဉ်းစားကြည့်တတ်ဖို့လိုတယ်လွန်ခဲ့တဲ့အလွန်ဝေးကွာတဲ့ကာလကအတိတ်ပြည်တာနဲ့အတိတ်လို့အမြင်ရတာမဟုတ်ခုတင်လေးဖြစ်ခဲ့တဲ့အနေထားကတကယ်တကယ်တော့ဖြစ်သွားတယ်အတိတ်ပဲလေအတိတ်ဆိုရင်မရှိတော့ဟုတ်လားအဲ့တော့အတိတ်ကိုအလွန်နီးကပ်အောင်ကိုဘယ်လောက်စဉ်းစားနိုင်မလဲတော်လျှောက်ပဲနော်တော်လျှောက်ပဲဖြစ်ပြီးတော့စောစောကဖြစ်ခဲ့တာပါဖြစ်သွားပြီတော့အတိတ်ဖြစ်သွားပြီနော်အတိတ်ကဘယ်လောက်မြန်တော့ဘယ်လောက်နီးတော့အခုပြစ္ဆုတ်ပံနဲ့အတိတ်နဲ့ကဘယ်လောက်မြန်တော့ဘယ်လောက်နီးတော့နော်အတိတ်နဲ့ပြစ္ဆုတ်ပံနဲ့ဘယ်လောက်ကပ်နေတော့ပြောဖို့တော့မလွယ်ဘူးဟုတ်တယ်မဟုတ်လားအခုဖြစ်ပြီးတော့အခုအတိတ်ဖြစ်သွားပြီလေအဲ့ဒါအခုဟာကနောက်ထပ်အတိတ်ဟုတ်တယ်မဟုတ်လားဒါပါလေအချိန်ကာလလေးနဲ့ပိုင်းဖြတ်ပြီးတော့ပိုင်းခြားပြီးတော့ဒါလူငယ်လေးတွေဘဝရဲ့သဘာဝကိုနော်ကနဦးစိတ်ဝင်စားတဲ့စိတ်ကလေးဖြစ်မယ်ဆိုရင်ကိုအလွန်ကျင့်သက်စရာကောင်းဒါကိုတကယ်နားလည်အောင်လုပ်မယ်ဆိုရင်တော့အရင်ကောင်းမယ်ပေါ့နော်နားလည်အောင်လုပ်ဖို့အတွက်အချိန်မပေးနိုင်လေဘူးဆိုရင်တော့စိတ်ဝင်စားမယ်ဆိုရင်တော့တော်တော်အရင်တော့ကတော့သိခဲ့မယ်သဘောကျအောင်ဒါလည်းစိတ်ဝင်စားလို့လည်းပဲဒီနေရာတော့ရောက်လာတာပေါ့လေဟုတ်လားတဘဝရဲ့မတည်ငြဲတဲ့သဘာဝဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့မတည်ငြဲတဲ့သဘာဝဆိုတာတကယ်စဉ်းစားကြည့်မယ်ဆိုရင်စိတ်ဓာတ်မရမြင်တဲ့တောင်လက်မခံနိုင်ကြပါမှမရှိဘူး။ကုန်လုံးပြီးခဲ့တာဘာမှပြန်ပြီးတော့ရှာလို့ဖွေလို့စုပ်လို့ကင်လို့မရတော့ဟုတ်လားဆက်သွားနေတာအလွန်မြန်နဲ့နှုံးထားတဲ့သွားတာ။ဒါကလေဒီဆိုဖျားကြီးရဲ့အတုံးတော့မှာအလွန်လျှင်မြန်စွာဖြစ်ပေါ်နေတယ်။ဘလောက်မြန်လဲဆိုတာကိုကိုဘလောက်ထက်တဲ့မြန်နဲ့ကြည့်နိုင်မလဲဆိုတာပေါ်မှာမူတည်တယ်။ဟုတ်လား။ကုမြတ်စွာဘုရားအဲ့ဒါလေးကိုပြောတာပါလောကကြီးကပညာရှိတွေကမရှိဘူးလို့ပြောတာကိုပဲငါကလည်းမရှိဘူးလို့ပြောတာပါပညာရှိတွေကရှိတယ်လို့ပြောတာကိုပဲငါကလည်းရှိတယ်လို့ပြောတာပါအဲ့ဒီသက္ကလုံလေးကိုမှတ်မိဖို့လိုတယ်နော်မရှိဘူးဆိုတာဘာလဲမြဲသောခိုင်ခံသောမဖောက်ပြန်သောယုံနာခန္ဓာဆိုတာမရှိရှိတယ်ဆိုတာဘာလဲမမြဲသောနော်မဖောက်ပြန်သောနော်အဲမမြဲသောဖောက်ပြန်သောခန္ဓာတို့ကြောင့်ရှိတယ်လို့ပြောတာအဲ့ဒါမြတ်စွာဘုရားကဘာဆက်ပြောလို့ဆိုတော့ငါကလေဟောဒီခန္ဓာ၅ပါးရဲ့မတည်မှုမမြဲမှုကိုငါရဲ့ဉာဏ်နဲ့သိသိချာချာရှင်းရှင်းလင်းလင်းပြပြခြင်းဖြင့်သိတဲ့မြင်တဲ့အတွက်ကြောင့်လောကကြီးကိုဒီအကြောင်းအရာတွေကိုငါပြောပြတယ်တဲ့။နော်ဒါတွေကမတည်မှုမမြဲဘူးဆိုတော့ရှင်းရှင်းလင်းလင်းငါဟာဖွင့်ပြတယ်။နော်ဒါကိုတင်ပြထားတယ်သူပြောထားတယ်ပေါ့။ဒါပေမဲ့ဉာဏ်မျက်စိကမ်းကြတဲ့ပုဂ္ဂိုလ်တွေကဒါကိုမသိမမြင်နိုင်တော့အဲ့ဒီလူတွေအတွက်ငါကဘာလုပ်ရမှာတော့ ਨੇ အဲ့လိုလေးတော့ပါတယ်အဲ့ဒီတုံ့တန်နဲ့ပါဟုတ်လား तू ကသူမြင်လို့မြင်တဲ့အတိုင်းအမှန်ကိုချပြထားတယ်မမြင်တဲ့လူတွေအတွက် तू ဘာတတ်နိုင်မှာတော့လို့ပြောတာဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဘာဆက်ပြောတော့ဆိုတော့ယန်းတို့တဲ့နော်ရှွံ့ညွန်နေတဲ့ကနေပြီးတော့ပရမကြာကြာဆိုပေါက်လာနော်ကြီးကနေရှွံ့ညွန်နေတဲ့ကနေကြာလေးပေါက်လာတယ်ဒါမဲ့အဲ့ဒီကြာပွဲမှာတော့ရေတွေညော်နေချွတ်နေအညစ်အကြေးတွေသိမ့်ကျင်နေရဆိုတာမရှိဘူးတဲ့အဲ့လိုပဲဒီတတ္တလောကကြီးတွေဟူသောကိလေသာတွေထူပြောတဲ့အနေအထားတွေကနေပြီးတော့အလုံးကိုသိတော်မူမြင်တော်မူတဲ့သမ္မာသမ္ဗုဒ္ဓဘုရားဆိုတာဖြစ်လာတယ်ဒါပေမဲ့အဲ့ဒီမြတ်စွာဘုရားမှာဒီလောကနဲ့လိမ့်ကျန်တဲ့ကပ်ညီတယ်ဆိုတာမရှိဘူးတဲ့ဟုတ်လားဒါလေးကိုရည်ရွယ်ပြီးတော့တုတ်တန်ကိုဥပ္ပတုတ်တန်လို့နာမည်ပေးထားတာအမြတ်စွာဘုရားကသူ့ကိုယ်သူဘာနဲ့ဥပမာပေးရတော့ကြာပန်းများနဲ့ဥပမာပေးတာလို့အညီအကြီးတွေရှွံ့ညွန်နေတဲ့ကထွက်လာပြီမလို့အညီအကြီးတွေရှွံ့ညွန်နေလိမ့်ကျန်နေတယ်ဆိုတာတော့မရှိဘူးအသိဉာဏ်ရှိတဲ့ပုံကိုယ်တွေဆိုတာလည်းပဲအသိဉာဏ်မရှိတဲ့ဒီကြားထဲကနေပြီးတော့မဖြစ်လာတော့ဖြစ်ပေါ်လာတာပဲလေသူ့ကြောင့်တရားနဲ့သူ့ပေါ့ဟုတ်လားအဲ့တော့အသိဉာဏ်ရှိသွားပြီဆိုတော့လည်းပဲသိသွားပြီဆိုတော့လည်းပဲအဲ့ဒီအညီအကြီးတွေနဲ့အဲ့ဒီပုံကိုယ်ဟာမလိမ့်ကြံမှုလို့ဒီလိုလည်းပဲချက်တင်ပြီးတော့နားလည်ဖို့မလိုဘူးလားတို့လေအဲ့တော့ဦးဇင်းတို့ပြောနေတာဒီခန္ဓာ၅ပါးနဲ့ဆက်ဆက်တဲ့မြတ်စွာဘုရားဟောပြောချက်လေးတွေကိုပြောပြအောင်ဟုတ်လားတော့ပြောခဲ့တာဒီအကုန်လုံးကိုဦးဇင်းတို့ပြန်ပြီးတော့ချုပ်ကြည့်မယ်နော် တော့ကဤမှာတတဝါရဲ့အစဉ်တန်းကိုသူတို့ထိသိထားတဲ့အဋ္ဌဉာဏ်ကိုပဲကြည့်ပြီးတော့ဝေဖန်ကြရတာအကျက်ဖြတ်ကြရတာပုထုရှင်ရဲ့လို့ရှိတယ်အရိယာရဲ့လို့ရှိတယ်ဒါကြည်ကြဲတဲ့ကိုပြချမ်းသာမှုကြီးပေါ့နော်အရိယာတွေဆိုတာတော့ကိုနဲ့မဆိုင်သိလို့တတ်တာထားလိုက်ဟုတ်လားကိုနဲ့ဆိုင်တဲ့ပုထုရှင်ဆိုတာမှာပုထုရှင်ကဘယ်နှမျိုးရှိတော့နှမျိုးအန္တပုထုရှင်ရဲ့ကလျာဏပုထုရှင်ရဲ့အန္တပုထုရှင်ဆိုတာကတိတိပြည့်လိုက်တဲ့သဘာဝအစအမှန်လေးရဲ့အပေါ်မှာတိတဲ့မြင်တဲ့ဉာဏ်ကင်းနေတဲ့ပုဂ္ဂိုလ်ကိုအန္တပုထုရှင်လို့ပြောတာကလျာဏပုထုရှင်ဆိုတာကတိတဲ့တိတဲ့မြင်တဲ့မြင်တဲ့သဘာဝတရားအစအမှန်လေးနဲ့ပတ်သက်ပြီးတော့တိတဲ့မြင်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ကိုကလျာဏပုထုရှင်အဲ့ဒီမှာလေဒီဆိုဘုရားကြီးကနော်ခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါအစရှိတဲ့လေးနဲ့တဲ့ဒီတရားတွေရဲ့အပေါ်မှာနော်သိဉာဏ်မှုရှိတယ်မေးမြန်းမှုရှိတယ်နာယုံမှုရှိတယ်မှသားထားတာဆောင်းထားတာရှိတယ်စဉ်းစားဆင်ញင်ထားတာတွေရှိတယ်ဒါဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ကိုကလျာဏပုထုရှင်လို့ပြောပဲဒီသဘာဝတရားတွေနဲ့ပတ်သက်ပြီးတော့သင်ယူထားတာလည်းမရှိဘူးမေးမြန်းစုံစမ်းတာလည်းမရှိဘူးဘာမှနားထောင်ထားတာလည်းမရှိဘူးမှတ်သားထားတာလည်းမရှိဘူးစဉ်းစားဆင်ញင်တာလည်းမရှိဘူးဒီငါးလုံးကလည်းပဲဆက်ဆက်နေတယ်နော်ပထမသင်ယူရတယ်အခုဒါတကယ်တမ်းကတော့သင်နေတာပဲဗျဟုတ်တယ်မဟုတ်လားသင်ယူတယ်နော်သင်ယူသင်ယူရင်လည်းပဲမပြည့်စုံသေးဘူး။ဘာလို့ဖြစ်လဲဆိုတော့မင်းများစုံစမ်းဖို့လိုသေးတယ်။ဒါကဒါကိုစိတ်ဝင်စားတယ်ဆိုတဲ့သဘော။နော်မေးတယ်ဆိုတာတော့သူကစိတ်ဝင်စားတော့ဒီထဲမှာကိုယ်နားမလည်တာတွေကပေချာဖို့တစ်ခုကတော့ပါမှာပဲလေ။ပါရင်မေးမှအချင်းတို့အတွင်းမှာထိထိရောက်ရောက်သိမှာ။မသိတာကြီးကိုမသိတယ်လို့ထားလိုက်မယ်ဆိုရင်လွယ်လွယ်ကူကူသိဖို့ဆိုတာဘယ်လိုနောက်ဟိုတိုက်ဆိုင်မှုရှိလာတယ်ပြောတယ်လူကပြောလိုက်တယ်ကိုသိတယ်ချင်တယ်ဟဲအဲ့ဒီချိန်မှာသိတော့အချိန်ကြီးအများကြီးစောင့်ရတယ်။ဒါမေးတာကအရန်လောက်ရွတ်တဲ့အလုပ်လို့ဦးစင်းထည့်တာ။ဒါကြောင့်တချို့ဟိုမေးနေတာလေးတွေအရန်ကိုသိနေတာလေးတွေရှိရင်စာလေးနဲ့ရေးပြီးတော့ဒါဦးစင်းတို့မေးနိုင်တယ်။ဒါမေးနိုင်တယ်ဆိုတာကကိုကဖြေနိုင်လိမ့်မယ်။တိတိကျကျကြီးစုပ်တိတယ်ဆိုတဲ့သဘောမျိုးနဲ့ပြောတာမဟုတ်ဘူး။သိရင်လည်းပဲသိတဲ့လောက်လေးပြောပြရတာပေါ့ဆိုတဲ့အနေထားနဲ့ပြောပြတာ။ဒါဦးစင်းတို့လည်းပဲအများကြီးသိတဲ့အချင်းမပါတော့။ဒါပေမဲ့ဒကာတော်မတို့မသိတာလေးကိုများကိုသိနေတာရှိလို့ရှိရင်တော့လည်းပဲကိုလည်းပဲကြောက်ပြရတဲ့ကုသိုလ်ကိုယူရမယ်ပေါ့ဟုတ်လားဒါမင်းမြန်ဖို့ဆိုတာအလွန်ကြီးကြီးအချိန်တို့အတွင်းမှာတိရောက်ရောက်သိနိုင်မပြောတာကိုနားထောင်နေဆိုတာတော့သူလည်းသူစိတ်ဝင်စားတာသူပြောမှာလေဟုတ်တယ်မဟုတ်လားအဲ့တော့ကိုသိကျင်တယ်နဲ့သူပြောတာနဲ့ဟာဓာတ်ကြီးလာတိုက်ဆိုင်နေတယ်ဆိုတော့အလွန်ကောင်းမယ်ပေါ့သူပြောနေတာကတစ်မျိုးကိုသိကျင်တယ်ကတစ်မျိုးဆိုလို့ရှင်ဒါလွဲနေသေးတာဟုတ်တယ်မဟုတ်လားအဲ့တော့မေးနိုင်မယ်ဆိုရင်တော့သူကလည်းအဲ့ဒါကိုတည်ပြီးသားဖြစ်မယ်ဆိုရင်မကောင်းဘူးလားကောင်းတယ်အမေးခံရတဲ့ပုံကလည်းအလွန်ကျဉ်တတ်တယ်တကယ်တကယ်ကိုချင်းစာကြည့်ပေါ့ကိုတိတာလေးကိုမေးရမယ်ဆိုရင်သဘောကျတော့ဟုတ်လားဒါကြောင့်သင်ယူရမယ်မေးမြန်းရမယ်ပြီးရင်ပါတော့ရနော်သင်ယူရမယ်မေးမြန်းရမယ်နားထောင်ရမယ်နော်ပြီးရင်နားထောင်ရမယ်နော်အများကြီးကိုကကိုကောင်းတဲ့ကိုလက်ခံပေးရမယ်ပေါ့နော်အချက်အလက်တွေကိုလက်ခံပေးရမယ်ပြီးရင်ဘာလုပ်ရမလဲဆိုမှတ်သားရမယ်ဒါရဏ။နောက်နားထောင်ထားတာလေးကိုဟိုအတိအမှတ်ကလေးပြုရမယ်ဒါကိုတမိုးထားပြီးတော့ထမှတ်ရအောင်ပဲ။နောက်မိုးဆိုတော့ဘုရားကြီးပြောလို့ဒီဘဏကထောင်ပြီးတော့ဟိုဘဏကထွက်သွား။နောက်ထောင်ထွက်တယ်မဖြစ်စေကြနဲ့။နားတော့ထောင်တာပဲပြန်ထွက်သွား။မှတ်မထားလိုက်ဘူးသူ့ကိုဆွဲမထားလိုက်ဘူး။ဟုတ်လား။လက်ချားလိုက်ရရင်ဘာလို့ဖို့လို့တော့အနှစ်သာရရှိတာလေးကိုမှတ်ရမယ်။ဟုတ်လား။မှတ်တယ်ဆိုတာပြန်ပြီးတော့စဉ်းစားတာဒါကတော့ဥစဉ်နားလေသူပြောတာပါဆက်စဉ်းစားကြည့်ခဏခဏစဉ်းစားကြည့်အများကြီးစဉ်းစားလို့ရှင်ကြာတော့မဖြစ်တော့မှတ်မိသွားရောဟုတ်တယ်မဟုတ်လားဒါကြောင့်ဥစဉ်တို့သင်ယူရမယ်မေးမြန်းရမယ်နားထောင်ရမယ်မှတ်သားရမယ်ပြီးရင်ပါတော့မလို့ပစ္စဝခဏတဲ့စဉ်းစားဆင်ញင်ရမယ်တဲ့ဒါတဘာဝကြမကြဟုတ်မဟုတ်စဉ်းစားအောင်နော်အလွန်မှပဲအစီအစဉ်တကျပြောထားတဲ့စကားလုံးလေးတွေလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့လိုမျိုးလေးနဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အဲ့ဒီအချက်တွေရှိမှအဲ့ဒီပုဂ္ဂိုလ်ကိုကလျာဏပုထုရှင်လို့ဆိုပဲအဲ့ဒါတွေမရှိဘူးဆိုရင်အန္တပုထုရှင်ဖြစ်တယ်ဆိုဒါကြောင့်အဲ့ဒီအချက်တွေတည်းကဒီနေ့ခန္ဓာ၅ပါးအကြောင်းကိုဒီချိန်မှာဦးဇင်းတို့ပြောပါနော်ညရောက်ရင်တော့တရားလေးနည်းနည်းရှိရှိဟောမှာပေါ့နော်အဲ့တော့မင်းနဲ့ဆင်ပါဦးဇင်းတို့သုံးချိန်နှစ်ကြိမ်လောက်တရားအတူလေးဟောမယ်ပေါ့။နောက်ဟိုနောက်နေ့မှလည်းပဲအဲ့လိုလေးဟောပြီးတော့ခန္ဓာရဲ့အာယတနာရဲ့ဓာတ်ရဲ့သစ္စာရဲ့ပရိစ္ဆေသမုပ္ပါဒ်ရဲ့ဒီ၅ချက်တော့အနည်းဆုံးပြောနိုင်လိမ့်မယ်ပေါ့။နော်အချိန်တို့လေးအတွင်းမှာနော်အချိန်ရှည်ပြောမှ၃ချိန်လောက်ရှိမယ်အဲ့ဒါကတော့ เนาะဥယျာဉ်တို့စိတ်ထဲမှာပြောခြင်းတဲ့အရာလေးတွေဝယ်ရှုပြီးတော့ပြောလိုက်ရပေါ့ဆိုတော့ဒီကနေ့ဥယျာဉ်တို့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့နာယူခဲ့ရပြီခန္ဓာ၅ပါးနဲ့ပတ်သက်ပြီးဥယျာဉ်တို့ဘာတွေပြောလိုက်တော့နော်ဓမ္မကတိကဆိုတာဘယ်လိုပုံကမျိုးကိုပြောတာတော့ခန္ဓာ၅ပါးရဲ့ပုံမှာညီငွေမှုဖြစ်အောင်ဆွဲမဲ့မှုကင်းအောင်ချုပ်ငင်းအောင်ဟောပြနိုင်တဲ့ပုံကိုဓမ္မကတိကဓမ္မနုဓမ္မပဋိပန္နသူတော်ကောင်းတရားအလျော်တဲ့အကျင့်ကိုကျင့်တယ်ဆိုတဲ့ပုံကဘယ်လိုပုံကမျိုးကိုပြောတာတော့ကန္နာ၅ပါးရဲ့ပုံမှာညီငွေမှုရှိအောင်ဆွဲမဲ့မှုကင်းအောင်ချုပ်ဆုံးမှုဖြစ်အောင်ကျင့်သုံးတဲ့ပုံကိုဓမ္မနုဓမ္မပဋိပန္နအဋ္ဌကထာမနိဗ္ဗာန်ပတ္တအခုလောလောဆယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတယ်ဆိုတဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာရောခန္ဓာ၅ပါးရဲ့ပုံမှာညီငွေပြီးတော့ဆွဲမမှုကင်းပြီးတော့ခန္ဓာ၅ပါးရဲ့ပုံမှာသကိရိတာချုပ်ငင်းအောင်ရှင်းသုံးနိုင်တဲ့ပုဂ္ဂိုလ်ကိုခုပိစ္ဆကမျက်မှောက်မှာပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတယ်လို့ဆိုရမယ်တဲ့ဒါလေးပြောရတယ်နော်နောက်ဆက်ပြီးတော့ပြောတာပါတော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားပေးထားတဲ့ဥပမာနော်ရုပ်အစုဝေးကြီးကဘာနဲ့တူတော့ရှင်မြို့တုံးကြီးနဲ့တူတယ်။နောက်ခံစားမှုအစုအဝေးတွေကတော့ရေလှိုင်းရေပွက်ကလေးများနဲ့တူတယ်။ဟုတ်လား။မှတ်သားမှုတင်ညာတွေရဲ့အစုအဝေးကတော့ဘာနဲ့တူတော့တန်လျက်နဲ့တူတယ်။နောက်အလိမ်ညာသဘော။နောက်ပြုလုပ်မှုသင်္ခါရတွေရဲ့အစုအဝေးကတော့မပြောတုံးများနဲ့တူတယ်။အနှစ်သာရမရှိတဲ့သဘော။တိမှုဝိညာဉ်တို့ရဲ့အစုအဝေးကတော့မျက်လှည့်ဆရာများနဲ့တူတယ်။လှည့်စားတတ်တယ်ဆိုတဲ့သဘော။ဟုတ်လား။လှေစားတယ်ဆိုတာကတော်တော်စဉ်းစားရကောင်းတယ်နော်လှေစားတော့တာဒီခါလေးပြည့်ရတဲ့တော့အလှေစားခံရတာရှိတယ်သစောတော့ကတင်ညာကတည်င်းပြီးမှားသဘောပေါက်ရဲ့လားအေးဒါခဏငါးပါးနဲ့ပတ်သက်ပြီးတော့ဒါဦးဇင်းနဲ့မြတ်စွာဘုရားပေးထားတဲ့ဥပမာတစ်ခုနောက်ဆုံးပုဗ္ဗသုတ္တံမှာကျတော့ဗာပြောလိုက်တော့လောကကြီးကငါဘုရားနဲ့ညှင်းခုန်နေတယ်ငါဘုရားကတော့လောကကြီးနဲ့ညှင်းခုန်ပါဦးပညာရှိတွေကမရှိဘူးလို့ပြောတဲ့အရာကိုပဲငါကလည်းမရှိဘူးလို့ပြောပါတယ်။ပညာရှိတွေကရှိတယ်လို့ပြောတဲ့အရာကိုပဲငါကလည်းရှိတယ်လို့ပြောပါတယ်။ပညာရှိတွေကမရှိဘူးလို့ပြောတာကဘယ်လိုဟာမျိုးတော့။နော်။မြဲသောခိုင်ခံသောတည်တံသောမဖောက်ပြန်သောနော်ယုံနံခန္ဓာဆိုတာလောကမှာမရှိဘူး။ဟုတ်လား။မမြဲသောမခိုင်ခံသောဖောက်ပြန်သောယုံနံခန္ဓာအစုဝေးတာနဲ့ရှိတယ်။မရှိဘူးရှိတယ်ဆိုတာအစစ်အမှန်ကအဲ့ဒါပဲ။ဟုတ်လား။အဲ့ဒါကိုပဲမြတ်စွာဘုရားကလည်းမရှိတာကိုမရှိဘူးလို့ပြောတယ်။ရှိတာကိုရှိတယ်လို့ပြောတယ်။မတည်မြဲတဲ့ဒီခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိရလို့မတည်မြဲဘူးလို့ငါကမှန်မှန်ကန်ကန်ပြောပြထားတာကိုမသိကြတဲ့မမြင်ရတဲ့ပုံကိုယ်တွေကိုငါဘာတတ်နိုင်မလဲလို့ဒါလေးပြောတာလည်းမမိရဘူးနော်။ပြီးတော့ကြာပန်းပြီးရှင်ညွန်နေတဲ့ကနေထွက်လာတယ်။ပြီးတော့ရှင်ညွန်နဲ့လိမ့်ကြတယ်ဆိုတာမရှိဘူး။အဲ့လိုပဲမြတ်စွာဘုရားကလောကကြီးကနေပြီးတော့ဖြစ်ပေါ်လာတယ်။ဒါပေမဲ့လောကနဲ့လိမ့်ကြတယ်၊ကပ်ကြီးတယ်ဆိုတာမရှိဘူးလို့ဒီလိုပြောတာဒါကြောင့်ပြည့်တဲ့ကောင်းစလုံးအောင်လို့ခန္ဓာ၅ပါးနဲ့ဆက်ဆက်တဲ့တရားဒေသနာတွေပြောမယ်ဆိုရင်အများကြီးပြောလို့ရပါတယ်အဲ့တော့အဓိကပြောလို့ရင်းကတော့အဲ့ဒါပဲเนาะခန္ဓာ၅ပါးဆိုတာဘယ်လိုသဘောရှိတယ်ဥမာလေးတွေနားလည်ရမယ်ပြီးရင်ခန္ဓာ၅ပါးရဲ့အဓိကเนาะသဘာဝဖြစ်တဲ့မတည်မြဲမှုအနိစ္စလက္ခဏာအဓိကကတော့အဲ့ဒီအနိစ္စလက္ခဏာအဓိကပဲเนาะဒုက္ခတို့အနတ္တတို့ဆိုတာကအနိစ္စကိုတကယ်သိတာမြင်တာများမယ်ဆိုရင်အလို့လို့နားလေသဘောပေါက်လာမဲ့အချက်တွေလို့ဦးဇင်းတို့ထင်ပါတယ်။ဟုတ်ရဲ့လား။အနိစ္စကိုသိဖို့အရေးကြီးလို့ပဲ။အဲ့ဒီအနိစ္စကိုသိဖို့အတွက်ဦးဇင်းတုံငယ်တွေအတွက်ရည်ရွယ်ပြီးတော့ပြောခဲ့တော့အချိန်ကာလလေးနဲ့ကပ်ပြီးတော့စဉ်းစားကြည့်။ခုတင်လေးဖြစ်ပျက်ခဲ့တဲ့အနေအထားတွေတောင်တကယ်ကတော့မရှိတော့ဘူး။ဟုတ်ရဲ့လား။ဒီလိုပဲနေဆက်ပြီးတော့ဖြစ်သွားအဲ့ဒါလည်းမရှိတော့ဘူးဆိုတော့ပြီးတော့မှပဲ။အဲ့လိုနဲ့နောက်ဆုံးအပြီးကြီးပြီးသွားမှာတော့တဘဝအတွက်ဒါဘဝပဲလေဟုတ်တယ်မဟုတ်လားဘလောက်ကြီးကျယ်လဲဘလောက်ခမ်းနားလဲဘလောက်လူချင်းမမောစရာကောင်းတဲ့သူမင်းရဲ့သူ့ရဲ့တဘဝအစ်မန်ကတော့အာမမမောစရာမရှိတဲ့အမကြီးကျယ်သောမခမ်းနားသောအကောင်းမဟုတ်သောဒုက္ခသဘောတို့ရဲ့အဆုအဝေးဆိုတာမျိုးဆိုပြအတိလည်းမဟုတ်ဘူးလားဟုတ်တယ်အဲ့ဒါပရိစ္ဆေဘုဘဟောတဲ့နေ့ကျတော့အဲ့ဒါကြီးအများကြီးပြောပြမယ်ပေါ့တင်းနေအဲ့ဒါခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ပေးတဲ့ကောင်းသူတော်တို့ကလျာဏကုထုရှင်ဖြစ်ဖို့ကြိုးစားတဲ့နေရာမှာအများကြီးအထောက်အပံ့ပြုဖို့ဆိုတာဦးဇင်းတို့ပြောပြရပါတယ်နော်။ဒါကြောင့်ဒီကနေ့ပေးသောသူတော်ကတို့ကိလို့အထောက်အသောဒါနသီလသမာဓိပညာကုထုကောင်းမှုအစွတ်စွတ်ရဲ့စွမ်းတတိကြောင့်တရားတပည့်တော်တို့ဒီမညာပုညမြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းများဖြစ်ပါရစေဟုပတနာအောင်စုပြုကြကုန်ရသတည်း။